Welcome to the Voice of America in Burmese.
မင်္ဂလာခရစ်စမတ်ညချမ်းလေးပါပရိသတ်များခင်ဗျာကျွန်တော်တို့ VOA American တိုင်းရဲ့2024ခုနှစ်ဒီဇင်ဘာလ25ရက်ခရစ်စမတ်နေ့ဗုဒ္ဓညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00ဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ဆက်လွှင့်နေပါပြီ Lineometer 1925နဲ့30တို့ကနေနားဆင်နိုင်တာအပြင် VOA website Facebook နဲ့ YouTube တို့ကနေလည်းတစ်ချိန်နဲ့ထုတ်လွှင့်ချိန်တွေတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီညအစီအစဉ်မူကတော့ကျွန်တော်ဝင်းမင်းပါ
မင်္ဂလာညချမ်းပါရှင်။ကဘာတဝန်းငြိမ်းချမ်းရေးနဲ့တရားမျှတမှုရှိဖို့ခရစ်စမတ်နေ့မှာအိုယန်မင်းကြီးကဆူတောင်းလိုက်တာလူသိန်းနဲ့ချီတိုက်ဆုံးခဲ့တဲ့အာရှဆူနာမီမနေ့ပြန်မှာအနည်း20ပြည်ပြီဆိုတဲ့သတင်းတခါဘင်္ဂလားဒေ့ရှ်ကဒရီဂျာဒုက္ခသည်စခန်းမိလောင်မှုမှာလူနှစ်ဦးတိုက်ဆုံးသွားတဲ့သတင်းစတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရဖို့ရှိပါတယ်။သတင်းတွေကိုတော့ကိုဝင်းမင်းနဲ့အတူပြောပြမှာပါ။
ဟုတ်ကဲ့ပါမင်းချင်နိုင်ရေအခုလိုသတင်းတွေအပီမှာတော့ဒီညစိတ်ဝင်စားဖို့အကောင်းဆုံးသတင်းပေးဖို့ချက်ထဲမှာဆူနာမီနှစ်ပတ်လည်ပြင်ဆင်နေတာပြီးရင် VO ရဲ့နှစ်ကုန်အထူးစီစဉ်တဲမှာတော့ TNL တောင်းတက်ပြောခွင့်ရက
ဒီနေ့ဒီနေ့တာလုံးကိုပြန်ကြည့်မယ်ဆိုလူငယ်တွေရဲ့လုံနိုင်စွာပုံမူတုံ့ပြန်လာတာတွေ့ရပါတယ်။အဲ့ဒီ2025ခုနှစ်ကတော့ကျွန်မအမေချင်တာဒီလူငယ်တွေနဲ့လူကြီးတွေပူးပေါင်းပြီးတော့မှစီအာနာရှင်ဆက်တဲ့အမေပြချုံငယ်ရေးဖြစ်ပါတယ်
ဒီကြောင်ပြောထားတဲ့ Gen Z နှစ်ကုန်အထူးအစီအစဉ်နဲ့ဥကျော်စံတန်းနဲ့ဆွေးနွေးထားတဲ့2024တနှစ်တာမြန်မာအရေးနှစ်ကုန်အထူးသုံးသပ်ချက်မတိုင်ခင်အားကစားနှစ်ကုန်အထူးအစီအစဉ်အရင်လာဖို့ရှိပါတယ်ဒါတွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တရောက်တဲ့နေ့ကိုမတ်အင်ဂျင်နိုင်နဲ့ပဲပြောပြပေးပါမယ်ခင်ဗျာ
ကဘာကြီးမှငြိမ်းချမ်းရေးနဲ့တရားမျှတမှုရှိလာဖို့အတွက်ဝိုင်းဝန်းဆူတောင်းကြဖို့ဒီကနေ့ကြာရောက်တဲ့ Christmas အခါသမယမှာပုပ်ယဟန်မင်းကြီးကတိုက်တွန်းလိုက်ပါတယ်ဗာတီကန်မှာရှိတဲ့စိန့်ပီတာဘုရားကျောင်းမှာပယွေဟမ်းမင်းကြီးဖရန်စစ်ဦးဆောင်တဲ့ခရစ်စမတ်နေ့ဆူတောင်းပွဲအခမ်းအနားကိုဒီကနေ့ခန်းခန်းနာနာကျင်းပခဲ့တာပါကဘာတဝမ်းမှာဖြစ်နေတဲ့စစ်ပွဲတွေမှာကလေးငယ်တွေပါဝင်လူတွေဘေးဒုက္ခခံစားနေရတဲ့အခြေအနေတွေကိုမမေ့ကြဘူးစစ်ပွဲတွေရပ်ကြဖို့ပယွေဟမ်းမင်းကြီးကအခုလိုတိုက်တွန်းသွားပါတယ
် E ce ne sono tante desolazioni in questo tempo Pensiamo alle guerre ai bambini metragliati alle bombe sulle spoglie all'ospedale
ဖျားသခင်ရဲ့အိမ်မက်ဖြစ်တဲ့ငြိမ်းချမ်းရေးနဲ့တရားမျှတမှုစိုးမိုးတဲ့ကဘာအစ်တစ်ခုဖြစ်လာရေးစိန်ခေါ်မှုတွေကြုံတွေ့နေရတဲ့အမျိုးသမီးနဲ့အမျိုးသားတွေအတွက်အမှန်တရားကိုရှာဖွေသူတွေဖြစ်လာဖို့မျှော်လင့်ကြောင်းပုပ်ယဟန်မင်းကြီးကပြောသွားတာပါဣသရေလရဲ့တိုက်ခိုက်မှုတွေနဲ့ပတ်သက်လို့ပုပ်ယဟန်မင်းကြီးကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကပဲရှုံချကြောင်းထပ်မံပြောကြားခဲ့တဲ့အပေါ်ဣသရေလတန်တမန်တွေဘက်ကချက်ချင်းကန့်ကွက်ထားပါတယ်။မနေ့အင်္ဂါနေ့ကခရစ်စမတ်အကြိုနေ့ဖြစ်အစ္စရေးသိမ့်ပိုက်ထားတဲ့အရှိအလေပိုင်းအနောက်ဘက်ကမ်းခြေကခရစ်ယာန်ဘာသာဝင်တွေအထွတ်အမြတ်ထားတဲ့ဘက်သလဟမ်မြို့တမိုင်းဝင်ခရစ်ယာန်ဘုရားကျောင်းမှာတော့လူစုလူဝေးနဲ့ဆုတောင်းပွဲကျင်းပခဲ့ပါတယ်။စစ်ပွဲတွေကြောင့်အဲ့ဒီမှာခရစ်စမတ်ပွဲတော့အလှဆင်တာမျိုးပျောက်ဆုံးနေတာဟာနှစ်နှစ်ဆက်တိုက်ရှိနေပြီဖြစ်ပါတယ်ရှင်။
အစ်စရေးမျိုးတော်ကိုတော့ပယ်ထိန်မစ်ဆိုင်ဒုံးနဲ့ပြစ်ခဲ့တယ်လို့ယီမင်ခြေဆိုင်ဟူတီတပုံတွေကဒီနေ့ပေါ်ဒူးမှာထုတ်ပြောလိုက်ပါတယ်။မျိုးတော်တယ်လီဗစ်ကိုအခုလိုမစ်ဆိုင်ဒုံးတစ်စင်းနဲ့တိုက်ခိုက်မှုကြောင့်လေကြောင်းရံချက်ပေးဩဇံတွေထွက်ပေါ်ခဲ့ပေမဲ့ထိခိုက်ပျက်စီးခြင်းတော့မရှိဘူးလို့ပြောပါတယ်။အစ်စရေးစစ်တပ်ဘက်ကတော့မစ်ဆိုင်ဒုံးကိုအစ်စရေးနယ်ထဲမှာဝင်ခင်ကတည်းကကြားဖြတ်ပစ်ချခဲ့တယ်လို့ပြောပါတယ်။ဒီတိုက်ခိုက်မှုဟာနှစ်ရက်အတွင်းဒုတိယကြိမ်ဖြစ်တာပါ။အစ္စရေးဘက်ကလည်းလက်တုံပြန်နေနေလဲဟူတီတပုံတွေထိမ့်ချုပ်ထားတဲ့နယ်မြေတွေတဲ့ကိုကပြစ်မှတ်တွေကိုလေကြောင်းကနေတိုက်ခိုက်နေပါတယ်။ဂါဇာကပါလက်စတိုင်းတွေကိုထောက်ခံတဲ့အနေနဲ့ဟူတီတပုံတွေကအစ္စရေးကိုအခုလိုမစ်ဆိုင်းတွေနဲ့ပစ်ခတ်သလိုပင်လယ်နီအတွင်းသွာလာတဲ့ဂုံသင်္ဘောတွေကိုလည်းဟန်တာနှုတ်ဆက်တာတွေလုပ်ခဲ့ပါတယ်။အစ္စရေးတပ်တွေဂါဇာမှာထိုးစစ်ဆင်တိုက်ခိုက်ဆင်ပြီးခဲ့တဲ့ဩဂတ်လအတွင်းဟမတ်စ်တွေဖမ်းဆီးထားတဲ့တစကံတွေတဲ့က6ဦးသေဆုံးတာတွေ့ခဲ့ရတယ်လို့အစ္စရေးကမနေ့ကအင်ကာနေ့မှာထုတ်ပြန်ခဲ့ပါသေးတယ်ခင်ဗျာ
စီးရီးယားမှာအာနာရှင်ဘရှာအယ်အာဆက်ဆူရကိုဖြုတ်ချခဲ့တဲ့လက်နက်ကိုင်တော်လှန်ရေးအဖွဲ့တွေအနေနဲ့တပ်ဖွဲ့ချင်းစီအလိုက်လက်နက်ကိုင်အဖွဲ့တွေကိုဖျက်သိမ်းပြီးတော့စစ်တပ်တစ်ခုတည်းအဖြစ်ပေါင်းစည်းပြီးတော့ကာကွယ်ရေးဝန်ကြီးဌာနအောက်မှာထားရှိဖို့သဘောတူကြတယ်လို့စီးရီးယားအာနာပိုင်အဖွဲ့တစ်ကထုတ်ဖော်ပြောဆိုပါတယ်လနဲ့ကိုင်ဖွဲ့ရီအစည်းအဝေးကျင်းပခဲ့ပြီးသဘောတူညီချက်ရခဲ့တာဖြစ်ကြောင်းအဖွဲ့အစ်ခေါင်းဆောင်အ အာမက်အယ်ရှာရာကအစည်းအဝေးအပြီးအင်္ဂါနေ့ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။နိုင်ငံတော်ရဲ့ထိန်းချုပ်မှုအောက်ကနေကင်းလွတ်ပြီးတော့လက်နက်ကိုင်ဆောင်တာတွေကိုလုံးဝခွင့်ပြုမှာမဟုတ်ဘူးလို့လည်းခေါင်းဆောင်တဲ့ရှာရာကပြောပါတယ်။ဒါကိုကက်လူမျိုးစုတွေဥဆောင်တဲ့ Syrian Democratic Force SDF ကလည်းလိုက်နာရမယ်လို့လည်းသူကပြောပါတယ်။SDF နေနဲ့တခုတည်းသောစစ်တပ်အတွင်းပူးပေါင်းပါဝင်ဖို့ကတော့လက်ရှိဒမတ်စကတ်မှာရှိတဲ့ဆီးရီးယားအာဏာပိုင်အဖွဲ့အသစ်နေနဲ့ဆွေးနွေးရမယ်လို့ SDF ပြောခွင့်ရက AFP သတင်းဌာနကိုမနေ့ကပြောဆိုခဲ့ပါတယ်ရှင
်။ Ukraine စွန့်ရင်စွန့်ရုံပါဝင်ကိုရုရှားတိုက်ခိုက်ခဲ့တာလူမဆန်မှုပါလို့ Ukraine သမ္မတကပြောလိုက်ပါတယ်။Ukraine ရဲ့စွန့်ရင်စနစ်ပါဝင်ပြစ်မှတ်နေရာတွေကိုရုရှားတပ်တွေမစ်ဆိုင်းအခု50ကျော်နဲ့တိုက်ခိုက်ခဲ့တယ်လို့ Ukraine သမ္မတ Volodymyr Zelensky ကဒီနေ့ပေါ်ဒူးနေမှာပြောလိုက်တာပါမစ်ဆိုင်းအခု50ကို Ukraine လေကြောင်းရန်ကာကွယ်ရေးတပ်တွေပြစ်ချနိုင်ခဲ့ပေမဲ့ထိမှန်တဲ့နေရာတွေလည်းရှိတာကြောင့်နိုင်ငံတော်နေရာတချို့မှာမီးပြတ်တာတွေရှိခဲ့တယ်လို့လည်းသမ္မတ Zelensky ကဆက်ပြောပါတယ်ဒီနေ့ Christmas နေ့ကိုတမင်ရွေးပြီးသမ္မတ Putin တိုက်ခိုက်ခဲ့တာထက်ပိုလူသားမဆန်တာမရှိတော့ပါဘူးလို့သမ္မတ Zelensky ကပြောလိုက်ပါတယ်ယူကရိန်းရှေ့မြောက်ပိုင်းခါကီးဖ်မြို့ကိုမစ်ဆိုင်းတွေနဲ့အကြီးကျယ်တိုက်ခတ်ခံရပြီးနောက်ပိုင်းမှာရုရှားဒရုန်းတစ်စင်းနဲ့လည်းတိုက်ခတ်ခဲ့ရကြောင်းခါကီးဖ်မြို့တော်ဝန်အီဂေါ်တယ်ရီကော့ဖ်ကပြောခဲ့ပါသေးတယ်ခင်ဗျာ
ဗုဒ္ဓဘုနေ့ညချမ်း VOA မြန်မာပိုင်းရဲ့သတင်းစီစဉ်ကိုဆက်ပြီးတော့တင်ဆက်နေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်စ်ဘဇားကကူတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းမှာမနေ့ဒီဇင်ဘာလ24ရက်နေ့မွန်းလွဲပိုင်းကအကြီးအကျယ်မီးလောင်မှုဖြစ်ပွားခဲ့ပြီးတော့အနည်းဆုံးလူ2ဦးသေဆုံးခဲ့ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါရယ်သေဆုံးသူတွေထဲမှာကလေးငယ်တအူးလည်းပါဝင်ပါရယ်မီးလောင်မှုကြောင့်ယာယီတဲပေါင်း600ကျော်နဲ့အခြားအဆောက်အဦတွေပျက်စီးဆုံးရှုံးခဲ့ပါရယ်နှစ်နာရီကြာကြိုးပမ်းငြိမ်သက်ခဲ့တဲ့မီးလောင်မှုမှာလူပေါင်း3,000လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြတယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြထားပါတယ်ထိခိုက်ဒဏ်ရာရသူပေါင်း19ဦးနီးပါးရှိနေပြီးတချို့ကတော့ကျောင်းအဆောက်အုံတွေမှာထားရှိကုသပေးနေတယ်လို့တချို့ကတော့ဆွေမျိုးသားချင်းတွေကခေါ်ဆောင်သွားတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်ရိုဟင်ဂျာဒုက္ခသည်မိသားစုတစုချက်ပြုတ်နေရကနေမတော်တဆမီးစတင်လောင်ကျွမ်းခဲ့တာဖြစ်တယ်လို့ဒုက္ခသည်စခန်းမှာနေထိုင်နေသူတအူးက VOA ကိုပြောပါရယ်ဒါအပြင်စောင်းတွင်းကာလကြောင့်လည်းမိဘဒုက္ခသည်တွေအတွက်အရေးပေါ်အကူအညီတွေပိုးပြီးလိုအပ်နေတယ်လို့သူကပြောပါရယ်ရှင
်လူသိန်းနဲ့ချီသေဆုံးခဲ့ရတဲ့အာရှဆူနာမီလှိုင်းမနက်ဖြန်20:30ပြည့်ပါပြီမနက်ဖြန်ဒီဇင်ဘာ26ရက်နေ့ဟာအင်ဒိုနီးရှားထိုင်းသီရိလင်္ကာနဲ့မြန်မာပါဝင်ဒါဇင်နဲ့ချီတဲ့နိုင်ငံတွေမှာလူပေါင်းလက်သေး2000ကျော်တည်ဆုံးစေခဲ့တဲ့ဆူနာမီရေလိုင်းကြီးရက်ခတ်ခဲ့တဲ့အခုလိုနှစ်ပတ်လည်နေပါ2004ခုနှစ်ဒီဇင်ဘာ26ရက်နေ့ကအင်ဒိုနီးရှားနိုင်ငံဆူမက်ထရာကျွန်းအချီးကန်းကျင်းနေအိန္ဒိယသမုဒ္ဒရာအောက်မှာပြင်းအား9.1ရှိတဲ့ငလျင်လှုပ်ခတ်ခဲ့တဲ့အတွက်ပေ100လောက်မြင့်တဲ့ဆူနာမီရေလိုင်းကြီးဖြစ်ပေါ်ခဲ့တာပါဒီရေလိုင်းကြီးဟာအင်ဒိုနီးရှားအချီးပြည်နယ်ကန်းကျင်းကိုရက်ခတ်ခဲ့တယ်လို့ထိုင်းနိုင်ငံမြန်မာနိုင်ငံဘင်္ဂလားဒေ့ရှ်အိန္ဒိယသီရိလင်္ကာစတဲ့နိုင်ငံတွေအထိကူးစက်ခဲ့ပြီးဩစတြေးလျနဲ့အာဖရိကတိုက်နိုင်ငံတွေအထိရောက်ခဲ့ပါတယ်ဆူနာမီလိုင်းအဆိုးဆုံးရက်ခတ်ခံရတာကတော့အင်ဒိုနီးရှားနိုင်ငံဖြစ်ပြီးလူပေါင်း13,000ကျော်သေဆုံးခဲ့ရပါတယ်ဒုတိယအဆိုးဆုံးကတော့ကျွန်းနိုင်ငံဖြစ်တဲ့သီရိလင်္ကာဖြစ်ကလူပေါင်း3,100ကျော်သေဆုံးခဲ့ရပါတယ်အိန္ဒိယမှာတော့လူ16,000ကျော်ထိုင်းမှာ9,000ကျော်နဲ့မြန်မာနိုင်ငံမှာ60ကျော်သေဆုံးခဲ့ရတယ်လို့တရားဝင်စီးရင်တွေမှာဖော်ပြထားပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံကိုထွက်ပြေးသွားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှေ့ခ်ဟာစီနာကိုလွှဲပြောင်းပေးဖို့ဘင်္ဂလားဒေ့ရှ်အစိုးရရဲ့တောင်းဆိုချက်ဟာနှစ်နိုင်ငံတန်တမန်ဆက်ဆံရေးကိုရှုပ်ထွေးစေတယ်လို့အကြေခတ်တွေကပြောလိုက်ပါတယ်။နှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့ဝန်ကြီးချုပ်ရှေ့ခ်ဟာစီနာဟာဩဂုတ်လကကျောင်းသားတွေဦးဆောင်တဲ့လူထုစံဒပြပွဲတွေအတွင်းရာထူးကနေပြုတ်ကျသွားပြီးတဲ့နောက်အနီးဆက်ဆုံးမဟာမိတ်ဖြစ်တဲ့အိန္ဒိယကိုထွက်ပြေးသွားခဲ့တာပါ။ဒါပေမဲ့အိန္ဒိယအစိုးရကတော့လက်ရှိဘင်္ဂလားဒေ့ရှ်အစိုးရတဲ့နဲ့ဆက်ဆံရေးတိစောက်ဖို့ကြိုးပမ်းနေပါတယ်။အခုလိုရှေ့ခ်ဟာစီနာကိုလွှဲပြောင်းပေးဖို့ဘင်္ဂလားဒေ့ရှ်ရဲ့တောင်းဆိုချက်ကိုလက်ခံရရှိကြောင်းအိန္ဒိယနိုင်ငံသားရေးဝန်ကြီးဌာနကတနင်္လာနေ့ကအတည်ပြုခဲ့ပေမဲ့မှတ်ချက်ပေးဖို့ညှင်းဆန်ခဲ့ပါတယ်။နိုင်ငံရေးလှိလာသုံးသက်သူတွေကတော့အခုလိုတောင်းဆိုချက်ကြောင်းဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနှစ်နိုင်ငံဆက်ဆံရေးပိုးပြီးတင်းမာလာပွဲရှိတယ်လို့သုံးသပ်ကြပါတယ်။ ဟာစီနာကိုတရားခံဖြစ်လွှဲပြောင်းပေးဖို့တောင်းဆိုချက်ဟာဘင်္ဂလားဒေ့ရှ်အခြေစိုက် International Crimes Tribunal နိုင်ငံတကာရာဇဝတ်မှုရုံးကနေဝင်ကြီးချုပ်ဟောင်းကိုဖမ်းဝရန်ထုတ်လိုက်ပြီးနှစ်လအကြာမှာထွက်ပေါ်လာတာပါလူမှုဆန္ဒပြပွဲတွေကိုနှိမ်နင်းရမှာယာနဲ့ချီလူတွေတေဆုံးခဲ့တဲ့ဖြစ်ရပ်မှာလူသားမှုပေါ်ကျူးလွန်တဲ့ရာဇဝတ်မှုဆွဲချက်ကိုရင်ဆိုင်ဖို့ Sheikh Hasina ကိုတရားရုံးကစင့်ခေါ်ထားတာဖြစ်ပါတယ်ရှင်
ကာဆစ်တဲ့နိုင်ငံမှာတော့လေရင်ပြတ်ချမှုထဲလူ30နီးပါးအသက်ရှင်လွတ်မြောက်နိုင်ခဲ့ပါတယ်။ခီးတဲ့62ယောက်နဲ့ဝန်တန်း6ယောက်လိုက်ပါလာတဲ့ Embraer Company ထုတ်အဇာဘိုင်ဂျန်လေကြောင်းလိုင်းကပြေးဆွဲတဲ့ခီးတဲ့တင်လေရင်တစ်စီးကာဆစ်တဲ့နိုင်ငံအက်တူမြို့နာမှာဒီနေ့ပြတ်ချတာမှာ28ယောက်ထဲမှာအသက်ရှင်လွတ်မြောက်ခဲ့တယ်လို့ကာဆစ်တဲ့အာဏာပိုင်တွေကကြေညာလိုက်တာပါ။အဇာဘိုင်ဂျန်နိုင်ငံကနေရုရှားနိုင်ငံစီကိုပြန်တန်းစေမီးလောင်ပြီးမြေပြင်မြေကြီးပေါ်ကိုပြတ်ကျခဲ့တဲ့နောက်မိဂိုးလုံးတွေထွက်နေတဲ့ရုပ်သံဖိုင်တွေလည်းထွက်ပေါ်လာပါတယ်။အပြက်စီးတွေကြားထဲကနေသွေးတွေသံတွေနဲ့ထိခိုက်ဒဏ်ရာရတဲ့ခီးတွေထွက်လာတာကိုလည်းတချို့ရုပ်သံဖိုင်တွေမှာတွေ့ရပါတယ်။လောင်နေတဲ့မိတွေကိုကာဇက်စတန်မိသက်ဌာနကငိမ့်သက်ခဲ့ပြီးကလေး၃ယောက်ပါဝင်အသက်ရှင်လွတ်မြောက်လာသူတွေကိုနီးစပ်ရာဆေးရုံပို့ဆောင်ကူတာပေးနေကြောင်းလည်းကာဇက်စတန်ရေးပေါ်ဝန်ကြီးဌာနကပြောပါတယ်။Embraer 190အမျိုးအစားအဇာဘိုင်ဂျန်လေကြောင်းလိုင်းကပြည့်ဆွဲတဲ့လေယာဉ်အမှတ် J28243 ကအဇာဘိုင်ဂျန်နိုင်ငံမြို့တော်ဘာကူးကနေရုရှားပိုင်ချက်စနီယာနယ်မြေရဲ့မြို့တော် Grozny ကိုပြန်တန်းစဉ်ကာဇက်စတန်နိုင်ငံ Aktu မြို့နဲ့တမိုင်ခွဲကျော်လောက်မှာအရေးပေါ်ဆင်သက်ခဲ့ရတာဖြစ်ပါတယ် Grozny မြို့တော်မှာမြူတွေထူထပ်တာကြောင့်လေယာဉ်လမ်းကြောင်းတွေလွဲခဲ့ရတယ်လို့ရုရှားသတင်းဌာနတွေကပြောနေပါတယ်ဆက်ချွေရနာပါဝင်ဖြစ်နိုင်ခြေရှိတဲ့အကြောင်းရင်းတွေကိုစတင်ရှာဖွေနေကြောင်းလဲကာဇက်စတန်အာဏာပိုင်တွေကပြောတယ်လို့ရုရှားသတင်းမီဒီယာ Interfax ကပြောခဲ့ပါတယ်ခင်ဗျာ Direct from Washington The Voice of America The VOA မင်္ဂလာခရစ်စမတ်ညချမ်းလေးပါပရိသတ်များခင်ဗျာကျွန်တော်တို့ VOA American တန်ရဲ့ဒီဇင်ဘာ25ရက်ဗိုလ်ရုနေ့ညထိတ်တဲ့ရတဲ့နေကိုမှင်ချင်နိုင်တဲ့ပြပြပေးခဲ့တာပါအခုလိုသတင်းတွေပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးပို့ချက်နဲ့နှစ်ကုန်အထူးအစီအစဉ်တွေကိုစက်တိုက်ပြပြပေးပါမယ်ပထမဆုံးကတော့ဆူနာမီနှစ်လည်းပြင်ဆင်နေတဲ့သတင်းပေးပို့ချက်ပါ2004ခုနှစ်ကအင်ဒိုနီးရှားနိုင်ငံအာချေကျွန်းအနီးကိုဗဟိုပြုခဲ့တဲ့အင်အား9.2လောက်ရှိတဲ့ဆူနာမီငလျင်ကြောင့်အိန္ဒိယသမုဒ္ဒရာတဝန်းနိုင်ငံတွေကမ်းခြေတွေမှာငလျင်လှိုင်းတွေရိုက်ခတ်ခဲ့ပြီးအကြီးအကျယ်ပျက်စီးခဲ့ကလူတွေသိမ်းချီသေဆုံးခဲ့ရပါတယ်။လူတွေထောင်ချီသေဆုံးစေခဲ့တဲ့ထိုင်းနိုင်ငံပူကက်ကမ်းခြေမှာ20ပြည့်အောက်မွေပွဲအခမ်းအနားကျင်းပဖို့ပြင်ဆင်နေတာကိုကိုသိန်းထိုင်ဦးပြပြပေးပါဦးခင်ဗျာ
။လူငယ်20ဟာဆယ်ပြည့်လောက်မြင့်တဲ့ဆူနာမီလှိုင်းကြီးတွေရုတ်တရက်ရောက်လာခဲ့တဲ့အတွက်ထိုင်းနိုင်ငံပါဝင်အိန္ဒိယသမုဒ္ဒရာဒဝန်နိုင်ငံတွေကနိုင်ငံ14နိုင်ငံကလူ300,000ကျော်သေဆုံးခဲ့ပူပါတယ်။ထိုင်းနိုင်ငံရဲ့တရားဝင်စင်းတွေအရလူ9400တိစုံခဲ့တယ်လို့ပေါ်ပြပါတယ်။အားလိုက်ရလာပြီးတော့ဘန်းဖြစ်တဲ့နိုင်ငံသားတွေပါဝင်ထိုင်းနိုင်ငံသားတွေဆိုလိုများများတိစုံခဲ့တဲ့အကြောင်းရှင်းနေမှာပေါ်ပြပြီးတော့နောက်ထပ်လူ3000လောက်ပျောက်ဆုံးနေတယ်လို့လည်းပြောပါတယ်။ထိခိုက်ဒဏ်ရာရခဲ့တဲ့သူကတော့7000လောက်ရှိပါတယ်။ဒါပေမဲ့အဲ့ဒီစင်းတွေထဲမှာမြန်မာနိုင်ငံကလာပြီးတော့လှုပ်လှုပ်တဲ့ရှေ့ပြောင်းလူကမာတွေရေလုံငန်းနဲ့စိုက်ပျိုးရေးလုပ်ငန်းမှာလှုပ်လှုပ်ခဲ့နေတဲ့သူတွေပါမပါတော့ကြီးရရမသိရပါဘူး။တခု20ရှိပါပြီ။ဆူနာမီရေလိုင်းတံတော့တကြင်ကြုံရလို့ရှိရင်ကျူတင်ကာကွယ်ပေးတဲ့စနစ်တွေကိုခင်မင်းဒီပညာတွေနဲ့ကာကွယ်ပြီးတော့ထိုင်းနိုင်ငံတော်မှာတာဝါတိုင်130ဆောက်ထားပါတယ်ခုခက်တူထဲမှာတာဝါတိုင်19ခုရှိပါတယ်နောက်ထပ်လည်းအဆောက်အဦတွေပြန်ပြီးတော့ထိုင်ခန်းအောင်ဆောက်လုပ်ထားပါတယ်ဒါပေမဲ့လည်းလူတသန်းခွဲလောက်ရဲ့ဘဝတွေပျက်စီးခဲ့တဲ့တိုင်းနေအောင်မှာခံခဲ့ရတဲ့မိသားစုတွေရဲ့ဘဝတွေကတော့ပြန်တည်ဆောက်ဖို့မလွယ်ခဲ့ပါဘူးအခုအနည်း20ပြည့်မှာအခုဒီခုခက်ကမ်းခြေကိုပြန်လာပြီးတော့ကျန်ရသူမိသားစုတွေရဲ့အောက်ပိဝယ်ခန္ဓာတွေအသက်မတည်တဲ့ကျန်တဲ့သူတွေနဲ့အောက်ပိဝယ်ခန္ဓာတွေကျင်းပနေပါတယ်ဆူနာမီလိုက်တခံခဲ့ရတာဒီဇင်ဘာ26ရက်နေ့မှာအနည်း20ပြည့်ပြီဖြစ်ပါတယ
်ဆူနာမီနှစ်လည်းပြင်ဆင်နေတာကိုသိန်းထိုင်ဦးပြပြခဲ့တာပါမကြခင်ဥကြော်ဇာတာနဲ့ဆွေးနွေးထားတဲ့2024နှစ်ကုန်မြန်မာနိုင်ငံရေးသုံးသက်ချက်အထူးအစီအစဉ်မလာခင်အခုနှစ်ကုန်အားကစားအစီအစဉ်ပါ2024ခုနှစ်ကတော့မကြခင်ကုန်ဆုံးတော့မှာဖြစ်ပြီး2024ခုနှစ်အတွင်းနိုင်ငံတကာမှာကျင်းပခဲ့တဲ့ Paris Olympic ပြိုင်ပွဲ Euro 2024ဥရောပဖလားပွဲအပါအဝင်ကမ္ဘာတစ်ဝှမ်းစိတ်ဝင်စားစရာအားကစားသတင်းတွေကိုကိုရနိုင်ငံပြန်ပြီးတော့စူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ
သ 2024ခုနှစ်တွင်နိုင်ငံတကာအားကစားပြိုင်ပွဲတွေထဲမှာထိတ်ဆုံးကနေရာယူထားတာကတော့ Paris Olympic ပြိုင်ပွဲဖြစ်ပါတယ်။ Paris Olympic ပြိုင်ပွဲကိုဇူလိုင်လ26ရက်နေ့ကနေဩဂုတ်လ17ရက်နေ့အထိ Paris မြို့မှာကျင်းပခဲ့ပြီးတော့မြန်မာအပါအဝင်နိုင်ငံပေါင်း200ကျော်ကအားကစားသမားပေါင်း 1,500 ဝင်ရောက်ရှင်ပြိုင်ခဲ့ကြပါတယ်။ဒီနေ့ Paris Olympic ပြိုင်ပွဲရဲ့ထူးခြားချက်ကတော့ပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုအရင်အချိန်တွေမှာလိုပဲစင်လာတိုင်းအားကစားကွင်းထဲမှာကျင်းပဖွင့်လှစ်ခဲ့တာမဟုတ်ပဲပဲရစ်မြို့ကစိတ်မြကြောင်တလျှောက်ပေါ်မှာသက်ဆိုင်ရာနိုင်ငံတွေနဲ့အားကစားအဖွဲ့တွေလိုက်တင်ပေါ်တွေမော်တော်ဘုတ်တွေနဲ့ခြိတက်ခဲ့ကြပြီးတော့ဘာသာအားကစားသမားတွေနဲ့အိုလံပစ်ချန်ပီယံဟောင်းတွေကမိရှုတိုင်တွေကိုလှည့်လည်တည်ဆောင်ခဲ့ကြတာပါမိုးရေရွာနေတဲ့ဂျာကာပဲပရိသတ်တွေကလည်းတိမ့်နဲ့ခြိပြီးတော့ဒီဖွင့်ပွဲအခမ်းအနားကိုတက်ရောက်အားပေးကြီးစုခဲ့ကြပါတယ်အားကစားပြိုင်ပွဲတွေဘက်မှာတော့ပဲရစ်အိုလံပစ်ပြိုင်ပွဲရဲ့ပထမဆုံးရွှေစိတ်ကိုတော့တရုတ်နိုင်ငံက10မီတာတနက်ပြပြိုင်ပွဲကနေရသွားခဲ့ပါတယ်နိုင်ငံလိုက်စုရရှိမှုတွေမှာတော့အမေရိကန်ကရွှေ40ငွေ44ကျေး42ခုနဲ့ပထမရခဲ့ပြီးတော့တရုတ်နိုင်ငံကရွှေ40ငွေ28ကျေး24နဲ့ဒုတိယဂျပန်ကရွှေ20ငွေ11ကျေး73နဲ့တတိယရပြီးတော့ဩစတြေးလျကရွှေ18နဲ့အင်ရှင်ပြင်သစ်ကရွှေ16ရပြီးတော့သတို့ထားနဲ့ပြင်သမအတီးတီးရသွားခဲ့ပါတယ်ပိတ်ပွဲအခမ်းအနားကိုတော့ဩဂုတ်လ17ရက်နေ့ကပဲရစ်မြို့ကစတားဒဖရန့်အားကစားခွင့်ကြီးမှာကျင်းပခဲ့ပြီးတော့လာမယ့် 2028 LA Olympic ပြိုင်ပွဲအတွက် Olympic အလံကိုလည်းအမေရိကန်ပြည်ထောင်စုကိုလွှဲပေးခဲ့ပါတယ်နိုင်ငံတကာ Olympic Committee IOC ဥက္ကဋ္ဌ Thomas Bach ကတော့ Olympic ပြိုင်ပွဲကငြိမ်းချမ်းရေးကိုမဖန်တီးနိုင်ခဲ့ပေမဲ့လည်းတစ်ကမ္ဘာလုံးကအားကျစေမဲ့ငြိမ်းချမ်းရေးယဉ်ကျေးမှုကိုဖန်တီးနိုင်ခဲ့တယ်ဆိုပြီးတော့ပိတ်ပွဲအခမ်းအနားမှာပြောသွားခဲ့ပါတယ်
Parce que pendant des années et des années, beaucoup de gens nous ont dit que ce n'était pas possible. Parce que pendant des années,
les membres de ma famille, ils ont dit qu'ils ne pouvaient pas se faire de la vie. Ils ont dit qu'ils ne pouvaient pas se faire de la vie. Ils ont dit qu'ils ne pouvaient pas se faire de la vie.ဖွင့်ပွဲကိုလာမဲ့ခီးသွားတဲ့အခက်အခဲဖြစ်ခဲ့တာနဲ့တခြားစိန်ခေါ်မှုတချို့ရှိခဲ့ပေမဲ့လည်းအိုလံပစ်ပြိုင်ပွဲကိုအောင်မြင်စွာကျင်းပနိုင်ခဲ့တဲ့အတွက်ပြိုင်ပွဲစီစဉ်သူတွေကိုကျေးဇူးတင်တယ်ဆိုပြီးတော့ပြင်သစ်သမ္မတအမန်နျော်မက်ခရွန်ကပြောပါတယ်ဒီပိတ်ပွဲအခမ်းအနားမှာတော့ကမ္ဘာကျော်ဟောလိဝုဒ်ရုပ်ရှင်မင်းသားတောင်ခရုစ်ကလည်းဟောလိဝုဒ်ရုပ်ရှင်ဇာကားရီတဲကလိုပဲစတားဒဖရန့်ကွင်းရဲ့အမိုးဘော်ကနေဂျိုးနဲ့ဆင်းလာခဲ့ပြီးတော့အိုလံပစ်လံကိုတည်ဆောင်ခဲ့တာကလည်းကွင်းထဲမှာရှိတဲ့အားကစားသမားတွေရောပရိသတ်တွေကိုပါအားအားသင့်သဘောကျစေခဲ့တာဖြစ်ပါတယ်ခင်ဗျာပေါ်လုံးမွေးတွေဘက်မှာတော့ဒီနှစ်ကတော့နိုင်ငံလိုက်ပြိုင်ပွဲတွေဘက်မှာယူရို2024ဥရောပဖလားကိုပါအမေရိကဖလားနဲ့အာဖရိကနိုင်ငံများဖလားဘောလုံးပွဲ၃ခုထူးထူးခြားခြားဆောင်ခဲ့တဲ့နှစ်လို့ပြောရမှာဖြစ်ပါတယ်ယူရို2024ဥရောပဖလားဘောလုံးပွဲမှာတော့စပိန်အသင်းကဘိုးဆွဲခဲ့ပြီးတော့ဥရောပဖလားကို၄ချိန်မြောက်ရရှိသွားခဲ့ပါတယ်ဖိုင်နယ်မှာစပိန်နဲ့အင်္ဂလန်တို့ဘိုးလူခဲ့ကြတာမှာစပိန်အသင်းကပွဲပြီးကနေမှသွင်းတဲ့ဂိုးနဲ့၂ဂိုးတစ်ဂိုးနဲ့နိုင်သွားခဲ့ပါတယ်အင်္ဂလန်တင်းကတော့ဒီပွဲမှာရှုံးသွားခဲ့တာကြောင့်ယူရိုဥရောပဖလားဖိုင်နယ်မှာမကြိမ်သက်တိုက်ရှုံးနေသွားခဲ့ပါတယ်အမေရိကန်မှာကျင်းပခဲ့တဲ့ကိုပါအမေရိကဖလားဘောလုံးပွဲမှာတော့လက်ရှိချန်ပီယံလည်းဖြစ်ကမ္ဘာချန်ပီယံလည်းဖြစ်တဲ့အာဂျင်တီးနာအတင်းကကိုလံဘီယာကိုအချိန်ပိုမှတကိုးကိုမရှိနိုင်နိုင်ပြီးတော့မကြိမ်သက်တိုက်ပူဆွဲသွားခဲ့ပါတယ်ဒါဟာအာဂျင်တီးနာအတွက်တော့ကိုပါအမေရိကဖလားကို16ကြိမ်မြောက်ပူဆွဲပြီးတော့အများဆုံး3ကြိမ်တင်လိုက်တာဖြစ်သလိုဒီပွဲကိုပိုဆွဲခဲ့တဲ့အတွက်အာဂျင်တီးနာအသင်းဟာကိုပါအမေရိကဖလား2ကြိမ်နဲ့ကမ္ဘာဖလား2ကြိမ်စုစုပေါင်းပြိုင်ပွဲ3ခုကိုဇက်တိုက်ပိုဆွဲသွားခဲ့တာလည်းဖြစ်ပါတယ်။အာဖရိကနိုင်ငံများဖလားဘောလုံးပွဲတွေဘက်မှာတော့ Ivory Coast အသင်းကနိုင်ဂျီးရီးယားအသင်းကိုဖိုင်နယ်မှာ2ဂိုးတကိုးနဲ့နိုင်ပြီးတော့အာဖရိကဖလားကို3ကြိမ်မြောက်ပိုဆွဲသွားခဲ့ပါတယ်။ကလပ်တင်းပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့စပိန်နိုင်ငံက Real Madrid အသင်းကဥရောပ Champions League ဖလားကို15ကြိမ်မြောက်ပိုဆွဲသွားခဲ့ပါတယ်။ Final ကိုလန်ဒန်မြို့က Wembley ကွင်းမှာကျင်းပခဲ့ပြီးတော့ Real Madrid နဲ့ Dortmund တို့ဘောလူခဲ့ကြတာပါ။ Real အသင်းကပိုဆွဲဖို့ရည်ပန်းစားခဲ့ပေမဲ့လည်းတကယ်တမ်းကစားတဲ့အခါမှာတော့ Real အသင်းဟာထင်ထားသလိုခြေစွမ်းမပြနိုင်ခဲ့ပဲ Dortmund အသင်းကခြေသာနဲ့ကစားခဲ့တာပါ။ဒါပေမဲ့လည်း Dortmund အသင်းဟာအပိုင်ဂိုးတွေကိုမသွင်းနိုင်ခဲ့တဲ့အတွက်ဂိုးမရခဲ့ပဲနောက်ဆုံးမှာ Real အသင်းက Carvajal နဲ့ Vinicius Junior ရဲ့ဂိုးတွေနဲ့နဂိုးကိုမရှိနဲ့နိုင်သွားခဲ့ပါတယ်။ဒါပြန် Real Madrid အသင်းဟာ Spain La Liga မှာလည်းအမပေးချန်ပီယံဆုကိုရရှိသွားခဲ့ပါတယ်။ England Premier League မှာတော့ Manchester City အသင်းက Premier League ဖလားကို၄ကြိမ်ဇက်တိုက်အနိုင်ရပြီးတော့ Premier League သမိုင်းမှာအရင်ဘယ်အသင်းမှမလုံနိုင်သေးတဲ့စံချိန်တစ်ခုကိုချိုးနိုင်ခဲ့ပါတယ်။ Guardiola ရဲ့ Man City နဲ့ Arsenal အသင်းတို့နောက်ဆုံးနေ့အထိအကျိတ်နဲ့ဖြစ်ခဲ့ပြီးတော့နောက်ဆုံးမှ Man City အသင်းကနမတ်သားနဲ့ချန်ပီယံဖြစ်သွားခဲ့တာပါ။ FA ဖလားဘောလုံးပြိုင်ပွဲဘက်မှာတော့ Manchester United အသင်းက ဒီဘန်စားနေတဲ့မန်စီးတီးအသင်းကိုနှကိုးကိုမရှိနဲ့နိုင်ပြီးတော့ FA ဖလားချန်ပီယံဖြစ်သွားခဲ့ပါတယ်။အီတလီဘက်မှာတော့အင်တာမီလန်အသင်းကမြို့ကန်ပြိုင်ပွဲ AC မီလန်အသင်းကိုနှကိုးတကိုးနဲ့နိုင်ပြီးဆီးရီးယားချန်ပီယံဆုကိုအကျိန်း20မြောက်ရသွားခဲ့ပြီးတော့ဂျမနီမှာတော့ပြီးခဲ့တဲ့17နှစ်လုံးဘွန်ဒက်စလီကာချန်ပီယံဖြစ်ခဲ့တဲ့ဘိုင်ယန်မြူနစ်အသင်းကဒီနှစ်မှာတော့အမှတ်ပေးချန်ပီယံဆုကိုလက်လွတ်လိုက်ရပြီးလီဗာကူဆင်အသင်းကချန်ပီယံဖြစ်သွားခဲ့ပါတယ်။လီဗာကူဆင်အသင်းဟာ62နှစ်ကြာဘွန်ဒက်စလီကာအမှတ်ပေးပြိုင်ပွဲသမိုင်းတစ်လျှောက်တရာသီလုံးရှုံးပွဲမရှိခဲ့တဲ့စံချိန်ကိုပထမဆုံးအချိန်လဲတင်နိုင်လိုက်တာဖြစ်ပါတယ်။ဆိုတော့ဒီနှစ်ပြိုင်ပွဲတွေထဲမှာချန်ပီယံဖြစ်တဲ့အသင်းတွေထဲကဘယ်အသင်းကအကောင်းဆုံးလို့ဆိုနိုင်မလဲ။ဘယ်အသင်းရဲ့အောင်မြင်မှုကအကောင်းဆုံးလို့ပြောနိုင်မလဲ။ဒါနဲ့ပတ်သက်ပြီးတော့ Soccer Follow Journal ရဲ့အင်တာဗျူးကိုကျော်မျိုးဟန်ကိုမေးကြည့်ထားပါဗျ။
2024ခုနှစ်အတွင်းအကောင်းဆုံးဆက်ဆောင်နိုင်တဲ့အသင်းကိုကျွန်တော်တို့စဉ်းစားမယ်ဆိုရင်Euro ပြိုင်ပွဲပေါ်မှာလည်းစဉ်းစားတင်တယ်လို့ Champion League Champion ပေါ်မှာလည်းကျွန်တော်တို့စဉ်းစားအောင်ပဲဗျ။အဲ့တော့ဗျာဟို Euro ပြိုင်ပွဲမှာဆိုရင်ဒါစပိန်ကငင်းပွားပွဲအောင်မရှိ Champion တရကူကိုစုကူရရှိခဲ့။ဟိုဂျေဗန်ဆောင်မှုအဆင့်9လောက်ကနေပြီးတော့ဟို quarter final လောက်ကနေစပြီးအဆင့်10နေရာလောက်အထိကိုတန်လန်းနိုင်ခဲ့စပိန်အသင်းဟာအတောင်ပံတိုက်စစ်တွေအရန်ကောင်းပြီးတော့ Euro Champion တက်ဖို့စုကူရရှိခဲ့တယ်။ဒါကြောင့်မလို့2024ခုနှစ်ကကမ္ဘာအကောင်းဆုံးဟိုနိုင်ငံအသင်းကတော့စပိန်အသင်းလို့ထင်တယ်ခင်ဗျာ။ Champion League တမိုင်းနဲ့ပြန်ကြည့်မယ်ဆိုရင်တော့ဒါဟို Real Madrid ကတော့ဒါကျွန်တော်တို့champion တရဖို့စုကူရရှိခဲ့တယ်ဆိုပေမဲ့ကျွန်တော်တို့တိတ်ပြီးတော့ Real Madrid ကဟိုအရန်စမ်းကြယ်လုံးနေတဲ့အသင်းတော်မထင်ဘူးပြ။အဲ့တော့ဒီဘက်အပိုင်းမှာပြန်ပြီးကြည့်မယ်ဆို Man City ကဟို Premier League တရဖို့၄ချိန်ဆက်စုကူရတာလည်းတိတ်ပြီးစမ်းကြယ်လောက်တယ်လို့ Miracle တော့မဟုတ်ဘူး။2024မှာ Miracle အသင်းကတော့ကျွန်တော်ကတော့ Leverkusen လို့ထင်တယ်ခင်ဗျာ။ Leverkusen ကနောက်ဆုံးပိတ်နောက်ဆုံးပွဲလေးတစ်ပွဲမှမှာသာသူကအတ္တလန်တာကိုအနိုင်ရခဲ့ပြီဆိုရင်ကျွန်တော်တို့တကယ့်ကိုပြည့်ပြည့်စုံတဲ့အသင်းဖြစ်သွားမယ်။အပြီးတော့ဘယ်သူမှမထင်ဘူးလေ။ Leverkusen ဆိုတဲ့အသင်းကို Leverkusen လို့တော့မှသူတို့ကဟိုလှောင်ပြောင်ခဲ့ကြတာ။ဟိုပြိုင်ဖက်အသင်းတွေရော။အဲ့တော့ Leverkusen ကပြိုင်ရှုံးခွဲမရှိဘဲနဲ့ဒီဘက်ဟို Bundesliga တရဖို့စုကူရရှိသွားတာဟာ Real Madrid ရဲ့ Champions League တရဖို့စုကူရရှိသွားတာထက်ပိုပြီးတော့စွမ်းဆောင်မှုမြင်မာတယ်လို့ကျွန်တော်မြင်တယ်ခင်ဗျ။2024ခုနှစ်ရဲ့နိုင်ငံအကောင်းဆုံးအသင်းကိုစပိန်အသင်းလို့သတ်မှတ်ပြီးတော့ကျွန်တော်ကတော့ဟို2024ခုနှစ်ရဲ့ကလပ်အသင်းကြောင့်ကျွန်တော် Leverkusen လို့သတ်မှတ်လိုက်တယ်။အဲ့ဒီအနေအထားတစ်ခုမှာတကယ်ကိုဟို2024ခုနှစ်အတွင်းမှာစစ်စမ်းမပြတ်စစ်စွမ်းပြနိုင်ခဲ့တဲ့အသင်းတွေရဲ့လို့ဆိုရင်ကျွန်တော်ကလီဗာကူဆန်လို့ပဲသတ်မှတ်ချင်တယ်ခင်ဗျာ
။ဒူးချင်းအောင်မြင်မှုတွေဘက်ကိုကြည့်ရမယ်ဆိုရင်တော့ပြင်သစ်ဘောလုံးမဂ္ဂဇင်းကချီးမြှင့်ခဲ့တဲ့ Ballon d'Or ရှေဘောလုံးဆုကိုတော့ Spain နဲ့ Man City ကွင်းလယ်လူ Rodrigo ရရှိသွားခဲ့ပါတယ်။ဒါပေမဲ့ FIFA ရဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုကိုတော့ Real Madrid နဲ့ Spain အသင်းရဲ့တိုက်စစ်မှု Vinicius Jr. ကရသွားခဲ့ပါတယ်။ဒါကြောင့်ဒီနှစ်မှာလည်းရှေ့အရင်တချို့နှစ်တွေမှာလိုပဲ FIFA ရဲ့ကမ္ဘာအကောင်းဆုံးနဲ့ပြင်သစ်ဘောလုံးမဂ္ဂဇင်းကရွေးတဲ့အကောင်းဆုံးတို့ထပ်တူမကြပဲကွဲနေပြန်ပါတယ်။ဆိုတော့ Rodri နဲ့ Vinicius Jr. တို့နှစ်ယောက်မှာဘယ်သူကပိုပြီးတော့ထိုက်တန်တယ်လို့ပြောနိုင်မလဲ
။အဲတော့ကစားသမားပိုင်းကိုပြန်ကြည့်မယ်ဆိုရင်အဲကျွန်တော်အစောကြီးတည်းကပြောခဲ့သလိုပဲ Rodri ကကမ္ဘာအကောင်းဆုံးကစားသမားထိုက်တန်တယ်ဆိုတော့ကျွန်တော်ပြောခဲ့တယ်။ဒါပေမဲ့အငင်းပွားစရာရှိတာ Real Madrid ကလည်းသူရဲ့ဒီ champion league စကူးမှုမှာ vinicius ကအရန်ကိုအဓိကကြပြီးတော့ vinicius ကလည်းရတဲ့နဲ့ဆိုပြီးတော့ဖြစ်သွားခဲ့တယ်။နောက်တစ်ခါ fiba ကကမ္ဘာအကောင်းဆုံးစုကိုပေးတဲ့အခါမှာ vinicius ကိုပေးလိုက်တယ်။အဲကျွန်တော် vinicius ကိုကမ္ဘာအကောင်းဆုံးကစားသမားတစ်ယောက်အနေနဲ့ကျွန်တော်မြင်တယ်။နောက် rodri ကိုလည်းကမ္ဘာအကောင်းဆုံးကစားသမားတစ်ယောက်အမြင်တယ်။ဒါကြောင့်သူတို့နှစ်ယောက်ရဲ့ဆက်ဆောင်မှုကိုကြည့်မယ်ဆိုရင်ကျွန်တော်တို့ဒီဘောလုံးပွဲတစ်ခုမှာ scale ဘိုင်းဆိုင်ရာကြီးအသင်းကိုဥဆောင်မှုဘိုင်းဆိုင်ရာတွေမှာတော့အဲ့ငင်းမောကြမရှိဘူးညောင်စလုံးကတော်တော်ကောင်းကြတယ်အမြင်ကတော့ဒါစပိန်အသင်းကိုဥဆောင်သွားတဲ့အမြင်မှာကျွန်တော်အမြင်ကတော့ယူရိုအမြင်ယူရိုပြိုင်ပွဲအမြင်နဲ့ပြောရမယ်ဆိုရင်ဒါက Rodri ကတော့ဒါ Vinicius တက်ပိုကောင်းတယ်လို့ကျွန်တော်အမြင်တယ်ခင်ဗျာ
တင်းနစ်ပြိုင်ပွဲတွေဘက်မှာတော့ဒီနှစ်ကထူးခြားတဲ့နှစ်တစ်နည်းလို့ပြောရမှာဖြစ်ပါတယ်။မြို့သားတူးချင်းပြိုင်ပွဲတွေဘက်မှာ Australian Open နဲ့ American Open ကိုအီတလီနိုင်ငံသား Yannick Sinner ကဘူဆွဲခဲ့ပြီးတော့ပြင်သစ် Open နဲ့ Wimbledon ကိုတော့ Spain နိုင်ငံသား Carlos Alcaraz ကအနိုင်ရပြီးတော့ Champion ဖြစ်သွားပါတယ်။ အမျိုးသမီးတွေဘက်မှာတော့ Belarus နိုင်ငံက Arina Sabalenka က Australian Open နဲ့ American Open တွေကိုနိုင်ရခဲ့ပြီးတော့ပြင်သစ် Open ပြိုင်ပွဲမှာတော့ Poland နိုင်ငံသူ Iga Swiatek ကနနစ်ဇက်တိုက်နိုင်ရပြီးတော့ Champion ဖြစ်ခဲ့ပါတယ်။နောက်ပြန် Wimbledon ပြိုင်ပွဲမှာတော့ Czech နိုင်ငံက Krejci Kovac က Champion ဖြစ်သွားခဲ့ပါတယ်။ဒီနေ့ Grand Slam ပြိုင်ပွဲမှာတော့ Serbia နိုင်ငံသား Djokovic အနိုင်မရတာကြောင့်ဒါဟာ2003ခုနှစ်ကစပြီးတော့ Federer နဲ့ Nadal နဲ့ Djokovic တို့သုံးဦးတည်းက Grand Slam ပြိုင်ပွဲတွေကိုဘယ်သူမှမရတဲ့ပထမဆုံးနှစ်တစ်နှစ်လည်းဖြစ်လာခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီးတော့ American ပြည်ထောင်စုကအားကစားဝါသနာရှင်တဦးဖြစ်တဲ့ဦးကိုကိုတော်ကတော့အခုလိုပြောပါရစေ။အ
ရင်တုန်းကတော့ဟလာ Djokovic ရဲ့ Nadal ရဲ့ Roger Federer ဘောတရမတိုင်ကြီးလေးမှာသူတို့ကတော်တော်လေးကို Tennis လောကမှာတော်လေးဟိုကြီးစိုးခဲ့တယ်ပေါ့နော်။ဒါပေမဲ့ဒီနှစ်ဒီ2024မှာတော့နောက်တဲ့လူငယ်လေးတွေကတော်လေးကိုဟိုကောင်းလာကြတယ်ဒီဂျိုကိုဗစ်ဆိုရင်ဒီနှစ်ထဲမှာဒီအိုလံပစ်ဂိုးမယ်တော့တစ်ခုပဲရတယ်နော်ဒါလည်းသူ့အတွက်တော့ achievement တစ်ခုပေါ့သူဒီအောင်ဟိုကြိုးစားနေတယ်ခါမှမရဘူးဒီတစ်ခါရသွားတယ်ဒီနှစ်ထဲမှာ French Open နဲ့ Wimbledon နဲ့ Alcaraz ကရယ် Australian Open နဲ့ US Open ကအခုနောက်နောက်တဲ့လူငယ်လေးဟိုအီတလီယာဂျာနစ်ဆမဆနာဆဒွာတော်လီကောင်းလာဒီနေ့ထူးခြားတာလေးကတော့ကာလို့စ်ပဲဂရန်ဆန်နှစ်ခုရတာသူအဲ့ဒါလေးထူးခြားတယ်နောက်အီတလီယန်အောင်လေးဂျာနစ်ဆနာသူကနှစ်ပွဲရတယ်အဲ့တော့အရင်လူဟောင်းတွေကစပီးကြီးစိုးဖို့ဆိုတာမလွတ်တော့ဘူးဒါတော့ဒီလူငယ်ရည်ရဲ့ဟိုဟာကအတော်လေးကိုဖိဆိုင်မှုတအားဟိုကျင်းထန်လာတယ်လို့ကျွန်တော်ကတော့မြင်ပါတယ်အဲ့ဒါပဲ
ဂျိုကိုဗစ်ကတော့ဒီနေ့မှာ Grand Slam ပြိုင်ပွဲတွေကိုဘိုးမဆွဲခဲ့ပေမဲ့လည်းတစ်ဖက်မှာတော့သူ့ကစားသမားတက်တန်းတစ်လျှောက်မှာဘယ်တော့မှအနိုင်မရဘူးသေးတဲ့ Olympic ပြိုင်ပွဲမှာပထမရပြီးတော့ရွှေစိတ်ကိုရလိုက်ပါတယ် Paris Olympic အမျိုးသားတူးချင်း Final မှာဂျိုကိုဗစ်က Spain က Carlos Alcaraz ကို6-6နဲ့နှစ်ပွဲပြတ်နိုင်ပြီးတော့ကျွေးစိတ်ရသွားခဲ့ပြီးတော့အဲ့ဒီအောင်မြင်မှုအတွက်ကျေနပ်တယ်ဆိုပြီးတော့ပြောလိုက်ပါတယ
် An emotional day nerves before what can be my last singles match
Guys remember about my music the champion တွေထွက်ပေါ်လာခဲ့သလိုတစ်ဖက်မှာလည်း Grand Slam ပြိုင်ပွဲတွေကို22ချိန်နဲ့အမျိုးသားတွေဘက်မှာဒုတိယအများဆုံးရထားတဲ့ Spain နိုင်ငံသား Rafael Nadal တယောက် Tennis ကစားတာကနေအနာယူသွားခဲ့ပါပြီဒီနေ့မှာသူချစ်တဲ့ပြင်သစ် Open Tennis ပြိုင်ပွဲကိုနောက်ဆုံးအချိန်ဝင်ကစားပြီးနှုတ်ဆက်ခဲ့သလိုပြီးခဲ့တဲ့နိုဝင်ဘာလကစပိန်နိုင်ငံမာလာဂါမြို့မှာကျင်းပခဲ့တဲ့နိုင်ငံလိုက် Davis Pala Tennis ပြိုင်ပွဲမှာလည်းနောက်ဆုံးအချိန်ကစားခဲ့ပြီးတော့ Tennis ကစားသမားဘဝကနေအနာယူသွားခဲ့တာကတော့အားစားလောကနဲ့အားစားဝါသနာရှင်တွေအတွက်တော့ဒီနေ့အတွက်ဆုံးရှုံးမှုလို့ပြောရမှာဖြစ်ပါတယ်ခင်ဗျာကောဒီပြိုင်ပွဲတွေဘက်ကိုကြည့်ရရင်တော့ဒီနှစ်ကအမေရိကန်အားကစားသမားတွေအောင်ပွဲခံတဲ့နှစ်လို့ပြောရမှာဖြစ်ပါတယ်။အမေရိကန်နိုင်ငံဂျော်ဂျီယာပြည်နယ်ဩဂတ်စတာမှာကျင်းပခဲ့တဲ့ Damascus ကောဒီပြိုင်ပွဲမှာတော့အမေရိကန်က PGA ကမ္ဘာအဆင့်တက် Scottie Scheffler ကအနိုင်ရပြီးတော့ Master Champion ဆုကိုဒုတိယအကြိမ်မြောက်ပိုဆွဲသွားခဲ့ပါတယ်။ Master ပြိုင်ပွဲပြီးတဲ့နောက်ဒုတိယကျင်းပခဲ့တဲ့ American PGA ကောဒီပြိုင်ပွဲမှာတော့ Xander Schauffele ကနောက်ဆုံးကျင်းမှာဘာဒီရိုက်ပြီးတော့အဲ့ဒီတစ်ချက်ထဲနဲ့ပဲအနိုင်ရသွားခဲ့ပါတယ်။ဓာတ်ထုတ်တော့ပထမဆုံးမေဂျာဆူဖလားလည်းဖြစ်ပါတယ်။တခါအမေရိကန် Open ဂေါသီးပြိုင်ပွဲမှာတော့အမေရိကန်က Bryson Nation ဘူးကမြောက်အိုင်လန်သား Rory McIlroy ကိုတစ်ချက်အသာနဲ့နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ McIlroy ဟာဒီပွဲရှုံးသွားခဲ့တာကြောင့်အခုဆိုရင်မေဂျာဆူဖလားကိုအနိုင်မရတာဟာဆယ်စုနှစ်တခုရှိသွားခဲ့ပြီလည်းဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာကျင်းပခဲ့တဲ့ The Open လို့ခေါ်တဲ့မေဂျာ Open ဂေါသီးပြိုင်ပွဲမှာတော့နောက်ဆုံးနေ့ထိအကျိတ်နဲ့ဖြစ်ပြီးအဲ့ဒီနောက်ဆုံးနေ့မှာ Xander Schauffele ကသူ့သဘောင်ရိုက်ချက်တဲ့6ချက်ရှော့ရိုက်ပြီးတော့ပိုဆွဲသွားခဲ့ပါတယ်။ဒါဟာသူ့အတွက်တော့အခုနှစ်မှာဒုတိယမြောက်ရတဲ့ Major Superstar ဖြစ်ပြီးတော့အခုလိုအနိုင်ရလိုက်တဲ့အတွက်ဒီနှစ်ကျင်းပတဲ့ Major Superstar 4ခုစလုံးကို American တွေကအနိုင်ရလိုက်တာဖြစ်ပါတယ်ခင်ဗျာ။ဘာသာပြိုင်ပွဲတွေဘက်ကိုကြည့်ရင်တော့ American နိုင်ငံမှာကျင်းပခဲ့တဲ့ Chicago Marathon မှာ Kenya နိုင်ငံက Ruth Chepngetich ကနနာယီ9မိနစ်56စက္ကန့်ပြေးပြီးတော့ကမ္ဘာစံချိန်အစ်ကိုတင်ခဲ့ပါတယ်။ဒါဟာမိနစ်ကဘာလင်မာရသွန်မှာအီသီယိုးပီးယားနိုင်ငံက SFR တင်ခဲ့တဲ့ကမ္ဘာစံချိန်ထက်1မိနစ်လောက်ပိုပြီးတော့မြန်လာလဲဖြစ်ပါတယ်ခင်ဗျာ။ Formula 1ကားပြိုင်ပွဲတွေဘက်မှာတော့ Red Bull အသင်းက Max Verstappen ကကမ္ဘာချန်ပီယံဖြစ်သွားခဲ့ပါတယ်။ဒါဟာ Verstappen အတွက်တော့ Formula 1ကားပြိုင်ပွဲတွေဘက်မှာကမ္ဘာချန်ပီယံဆုကို၄ကြိမ်ဇက်တိုက်အနိုင်ရရှိတာဖြစ်ပြီးတော့ Verstappen အနေနဲ့ရှင်းနှစ်မှာကမ္ဘာချန်ပီယံဖြစ်ခဲ့ရင်တော့ Michael Schumacher ရဲ့၅ကြိမ်ဇက်တိုက်အနိုင်ရတဲ့စံချိန်နဲ့ဤသွားမှာဖြစ်ပါတယ်။အမေရိကန်ကအားကစားပြိုင်ပွဲတွေမှာတော့ Super Bowl လို့ခေါ်တဲ့အမေရိကန်အမျိုးသားဘောလုံးဖိုင်နယ်မှာ Kansas City Chiefs အသင်းကအနိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒီနေ့ Super Bowl Final ကို Las Vegas မှာကစားခဲ့ကြတာမှာ Kansas City အသင်းက San Francisco 49ers အသင်းကို 25-22 မှတ်နဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ Kansas City Chiefs အသင်းအနိုင်ရသွားတာကြောင့်သာဟာသူတို့အတွက်တော့ Super Bowl Champion ဆုကို9နှစ်အတွင်းမှာ3ချိန်မြောက်ရရှိလိုက်တာလည်းဖြစ်ပါတယ်။အမေရိကန်ကနောက်ထပ်လူကြိုက်အများဆုံးအားကစားနည်းတစ်ခုဖြစ်တဲ့ NBA ဘတ်စကတ်ဘောပြိုင်ပွဲရဲ့ဘက်မှာတော့ Boston Celtics အသင်းကစံချိန်တင်ဘိုဆွဲသွားခဲ့ပါတယ်။နောက်ဆုံးဖိုင်နယ်ကို Boston Celtics နဲ့ Dallas Mavericks အသင်းတို့ဘိုးလူကြတာမှာ Celtics အသင်းက၄ပွဲတစ်ပွဲနဲ့နိုင်ပြီးတော့ချန်ပီယံဖြစ်သွားခဲ့တာပါ။ဒီပွဲနိုင်လိုက်တာကြောင့် Celtics အသင်းဟာ NBA ဘတ်စကတ်ဘောချန်ပီယံဆုကိုလည်း18ချိန်မြောက်ရပြီးတော့ LA Lakers အသင်းရဲ့စံချိန်ကိုကျော်ပြီးတော့အများဆုံးစံချိန်တင်လိုက်ပါတယ်။NHL Hockey ပြိုင်ပွဲတွေဘက်မှာတော့ Florida Panthers နဲ့ Edmonton Oilers အသင်းတို့ဘိုးလူခဲ့ကြပြီးတော့ Final ကို9ပွဲပြည့်အကျိန်းနဲ့ကစားခဲ့ရပြီးတော့နောက်ဆုံး9ပွဲမြောက်မှာတော့ Florida Panthers အသင်းက2ဂိုးတကိုးနဲ့ကတ်နိုင်ပြီးတော့ NHL Stanley Plough ကိုရရှိသွားခဲ့ပါတယ်။တခါ Major League Baseball ပြိုင်ပွဲတွေဘက်မှာတော့ LA Dodgers အသင်းက New York Yankees အသင်းကို4ပွဲတစ်ပွဲနဲ့နိုင်ရပြီးတော့ Champion ဖြစ်သွားခဲ့ပါတယ်။ဒါဟာ LA Dodgers အသင်းအတွက်တော့ World Series ပြိုင်ပွဲကို9နှစ်အတွင်းမှာ2ကြိမ်မြောက်ရရှိတာဖြစ်ပြီးတော့ Major League Baseball World Series ပြိုင်ပွဲကိုလည်း7ကြိမ်မြောက်ပိုဆွဲသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။နေ့ကအားကစားအထူးအစီအစဉ်ကိုရနိုင်ပြပြခဲ့တာပါ။မကြာခင်မှာလည်းဥကြုံစံသားနဲ့ဆွေးနွေးထားတဲ့နေ့ကမြန်မာနိုင်ငံရဲ့အထူးသုံးသပ်ချက်နဲ့ဂျန်စီလူငယ်အထူးအစီအစဉ်တွေလာဖို့ရှိပါသေးတယ်ခင်ဗျာ။
VOA အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voaburmese ဖြစ်ပါတယ
်။မင်္ဂလာ Christmas ညချမ်းလေးပါတော်တော်ရှင်များခင်ဗျာ။ VOA American အသံရဲ့ဗိုလ်ထူးညအစီအစဉ်တွေကိုဆက်ပြီးတော့ပြောပြနေပါတယ်။မကြာခင်ထုတ်လွှင့်ပေးမယ့်နှစ်ကုန်အထူးအစီအစဉ်တွေထဲမှာလည်းမက္ကလေးရဲ့ Gen Z အစီအစဉ်မလာခင်ဥကြော်ဇန်တာနဲ့ဆွေးနွေးထားတဲ့တနေ့တာမြမရေးအထူးဆွေးနွေးကံပါ2024မြမနိုင်ငံရေးဆိုတဲ့အကောင်းဆုံးနဲ့သုံးသပ်ထားပါတယ်ကုန်ဆုံးတော့မဲ့2024ခုနှစ်ထဲနိုင်ငံရေးတည်ငြိမ်မှုကင်းမဲ့တာနဲ့အထူးအခြေခံလုံခြုံရေးစီးပွားရေးနဲ့စာနာမှုအခြေအနေတွေလည်းဇက်တိုက်ကျဆင်းလာနေကြပါတယ်ပြိုလဲလူဖြစ်လာတဲ့စစ်ကောင်စီကိုတရုတ်နိုင်ငံကစစ်ရေးနိုင်ငံရေးအပါဝင်ဤမျိုးစုံနဲ့ကြားကန်ပေးဖို့လှုပ်လာပေမဲ့ထိရောက်မှုရှိပါမလားဥကြော်စံတာကိုမမျှသစေအောင်မေးမြန်းဆွေးနွေးထားပါတယ်ခင်
မင်္ဂလာပါဦးကျော်စံသာရှင
်မင်္ဂလာပါရှင
်အခုကျမတို့ဒီ2024ကုန်မာတော့မယ်အဲ့တော့ဒီနေ့အတော်အတွင်းအခြေအနေတွေကိုကြည့်မယ်ဆိုရင်မြန်မာနိုင်ငံမှာအနာသိမ့်ပြည့်နောက်မှာစခဲ့တဲ့မတည်ငြိမ်မှုတွေရောပါကြဆင်းမဲ့အလားအလာရှိခဲ့ပါသလားအခြေအနေတွေရှိခဲ့ပါလား
အများကြီးစဉ်းစားကြည့်ပါရဲဘာများတိုးတက်မှုတစုံတရာရှိခဲ့တယ်လဲရှေ့လာလာတွေ့ဆိုတာအတော်လေးအဖြေချရခက်ပါတယ်ဘာကြောင့်လဲဆိုတော့တိုင်းပြည်မှာအဓိကတည်ငြိမ်မှုမရှိဘူးဖြစ်နေတယ်ဆိုတော့ဒါအစ်အရေးကြီးပါတယ်တည်ငြိမ်မှုကဘလောက်တောင်ယိုယွင်းပျက်စီးလာလဲဆိုတော့နိုင်ငံသားတန်ယုံတွေကိုဆိုရလုံုံရေးအမခန်နဲ့ထားတဲ့တန်ယုံတွေတန်တမအဆောက်အဦတွေကိုတော့မှသူအကောက်ွယ်မပေးနိုင်တော့ဘူးတန်မအများပြည်သူတွေကလည်းအများကြီးအကောက်ွယ်မဲ့နေသဖို့ဖြစ်ပါတယ်မန္တလေးမှာတရုတ်ကောင်စီဝန်ယုံသူတို့ရဲ့အဓိကမိတ်ဆွေသူတို့အဓိကအကောက်ွယ်လုံုံရေးပေးထားတဲ့ဒေသတော်အတိုက်ခံရဆူရနေဆိုတဲ့အချိန်ဒီဆိုပါရဲအဲ့ဒီနောက်တစ်ပိုင်းမှာလည်းပဲဒေါ်လာရာစုရအထူးဆင်လာကြတာဖြည်းဖြည်းဖြည်းနီးကပ်လာတယ်ဆိုတော့တင်ကြိမ်မှုကလုံးဝမရှိပါဘူးစစ်ကောင်စီဟာအခြေခံလုံခြုံရေးတောင်မှပြင်းနေတော့ဘူးဆိုပြီးတော့နိုင်ငံတကာသုံးသပ်သူရဟောပြည်တွင်းသူရဟောပြောကြပါတယ်နောက်စီးပွားရေးနဲ့ဆန္ဒမှုအခြေအနေကိုကြည့်မယ်ဆိုရင်စီးပွားရေးတွေပဲတဖြည်းဖြည်းကျဆင်းလာတယ်ကမ္ဘာ့ဘဏ်ကတလောတော့ကပဲကမ္ဘာ့ဒေသတွေကြားလိုက်ပါတယ်မြန်မာနိုင်ငံစီးပွားရေးဆက်လိုက်ပြီးတော့ကြဆင်းမယ်ဆိုတဲ့သဘောတွေ့ရပါတယ်နောက်ပြီးတော့ပြည်သူတွေရဲ့လောလောဆယ်မှာတွေ့နေတဲ့ကုန်စည်မှုပြဿနာဒီလောင်စာအခက်အခဲတည်ပူဆောင်ရေးအခက်အခဲတွေလည်းအများကြီးဖြစ်နေပါတယ်ဆိုတော့စီးပွားရေးသိကြဆင်းတယ်နောက်စာနာမှုအခြေအနေကိုကြည့်မယ်ဆိုရင်လူပေါင်း30ကျော်လောက်ဟာ CN နံပါတ်မှုရဲ့ line out ချိန်မှာပါလေ poverty line ရဲ့အောက်မှာရောက်နေရဆိုပြီးတော့ကုလသမဂ္ဂထုတ်ပြန်လာတယ်တွေ့ရပါတယ်။သန်းနဲ့ချင်းနဲ့ပြည်သူတွေအကနာဘေးကျုံလာမဲ့အခြေအနေတောင်ရှိနေတယ်ဆိုပြီးတော့လည်းခမန်းချက်တွေရှိပါတယ်ဆိုတော့တိုင်းပြည်မှာတည်ငြိမ်မှုမရှိဘူးစီးပွားရေးစာနာမှုအခြေအနေမရှိဘူးဆိုတော့အကုန်လုံးဟာ2024မှာပူလို့တောင်မှဆိုးရွားကြဆင်းရဲလို့ပဲပြောရမှာဖြစ်ပါတယ်
။အဲဒီချင်းနေအားလုံးကိုခြုံပြီးတော့ပြောမယ်ဆိုရင်ဒီလိုမတည်ငြိမ်ဖြစ်နေတာဟာအဓိကစီအခြေအနေကြောင့်လို့ပြောလို့ရလား
စစ်ဆိုတာဟာနိုင်ငံရေးပြဿနာမပြေလည်လို့အဓိကစစ်ဖြစ်လာတဲ့ဆွဲသဘောပါဆိုတော့စီအခြေအနေကိုကြည့်မယ်ဆိုရင်ပူပူလို့သာဆိုးလာပါတယ်ဆိုတော့ပြောခဲ့ကြလို့ပဲဒေါ်လာရင်းအစုကအများကြီးသိမ့်ပိုက်လာတော့သူတို့ဟာဖက်ဖက်ကဆွေးယုတ်ကြဆင်းလာပါတယ်အဲ့ဒါကြောင့်လည်းပဲအခုနောက်ပိုင်းမှာပြည်ပနိုင်ငံလူစုအကူလာရတဲ့ညီမျိုးစုံနဲ့လေတံပြောက်ဖို့ကြိုးစားလာတာကိုတွေ့ရတယ်ဆိုတာအမှန်ပါပဲအဲ့ဒါတွေဟာ
တပည့်စစ်ကောင်စီကလည်းရွေးကောက်ပွဲလုပ်မယ်လို့ပြောထားပါတယ်။ဒီစစ်ကောင်စီလုပ်မယ့်ရွေးကောက်ပွဲကိုနိုင်ငံရေးပါတီတချို့ကလည်းထောက်ခံထားတယ်။တကောင်စင်းကလည်းကောက်နေပါပြီ။ဒါရီယာကတည်ငြိမ်တဲ့အလားလားလို့ပြောလို့မရပါဘူးလား
။တည်ငြိမ်တဲ့တော့ပြောနေပါတယ်။တည်ငြိမ်မဲ့အလားလားပေါ့လေ။တည်ငြိမ်ဖို့အားထုတ်တဲ့အလားလားလားဆိုတော့တည်ငြိမ်ဖို့အားထုတ်မှုတော့ဖြစ်ပါတယ်။ဘာကြောင့်အားထုတ်လာလဲဆိုတော့သူတို့ကစီးနဲ့ရင်ဆိုင်လို့လုံးဝမပြီးတော့ဘူး။ဒါပေမဲ့ဂျုံမူကြီးမြောင်လာရဲ့မင်းကမတဲ့နကိုင်းတဲ့တော်လှန်ရေးအင်အားစုကိုဒီလက်နဲ့ကိုစွန့်ပြီးတော့သူတို့ပြောတဲ့စကားနားထောင်ဖို့ဆိုတာပြောတယ်ဆိုတော့အဲတရုတ်ကကြာဝင်ပြီးတော့သူတို့ကိုဖျက်ဖြေစစ်ဆေးပေးတဲ့သဘောဖြစ်ပါတယ်ဒီရွေးကောက်ပွဲနောက်ွယ်မှာလည်းပဲတရုတ်ကအဓိကပံ့ပိုးပေးနေတဲ့သဘောဖြစ်ပါတယ်ဆိုတော့ရွေးကောက်ပွဲတဲ့သကောင်စင်းကောက်တာကြည့်ရင်မြန်မာစစ်ကောင်စီထိန်းချုပ်တတ်နိုင်တာက40ရာခိုင်နှုန်းလောက်ပဲရှိတယ်လို့ကြောညင်သူတွေကခံမှန်းကြပါတယ်ကျန်60ရာခိုင်နှုန်းကြော်ကြော်ကဒီတော်လှန်ရေးအင်အားစုတွေလက်ထက်မှာကြာဝင်နေပြီဖြစ်တယ်ဆိုတော့အဲ့လောက်ကိုကောက်တဲ့သကောင်စီရင်အဲ့လောက်မှပဲလုံမဲ့ရွေးကောက်ပွဲကလည်းပဲတနိုင်ငံလုံးကိုကိုစားပြုတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးနေမြေအဖြစ်ကွန်ထိုက်ကဆိုတော့နောက်ရွေးကောက်ပွဲသဘောသဘာဝကပဲတရားမျှတလွတ်လပ်တဲ့ရွေးကောက်ပွဲဖြစ်နိုင်ခြေလုံးဝမရှိပါဘူးစစ်ကောင်စီကတစ်ဖက်သက်သူတို့ကျင်ပါမဲ့ရွေးကောက်ပွဲဖြစ်တယ်သူတို့ကိုအဓိကရှင်ပြိုင်နိုင်မဲ့ NLD အပါဝင်နိုင်ငံရေးပါတီ40ကိုသူတို့ကဒါရွေးကောက်ပွဲဝင်ငွေပေးပြီးပိတ်တင်ထားတယ်ဆိုတော့ကျန်တဲ့ပါတီတချို့ကသူတို့လူလာတဲ့ပါတီတွေလူနေစုပါတီတွေသာဖြစ်တယ်ဆိုတော့ဘာပဲဖြစ်ဖြစ်သူတို့ဟာဖြစ်တဲ့နည်းနဲ့သူတို့အနိုင်ရအောင်လုံမဲ့ရွေးကောက်ပွဲသာဖြစ်ပါတယ်ဆိုတော့လူတွေကခံမှန်းနေကြတဲ့ဒါပေါ်ကြောင့်မှုကြီးမင်းအောင်လည်းသူသမဏဖြစ်ရှင်လို့လုပ်တဲ့ရွေးကောက်ပွဲသူဘယ်လိုနည်းနဲ့ဖြစ်ဖြစ် by hook or by crook နိုင်အောင်လုပ်မယ်ဆိုပြီးတော့လုပ်တဲ့ရွေးကောက်ပွဲဖြစ်တယ်ဆိုပြီးတော့ပြောကြပါတယ်ဆိုတော့ဘာပဲဖြစ်ဖြစ်ပေါ့လေဒီရွေးကောက်ပွဲကိုသာလူတွေကလက်ခံကျင့်တဲ့လို့ဟိုဖြစ်သွားမယ်ဆိုရင်တော့လောလောဆယ်မှာအဲစုဘူးမှုခဏကြဆင်းတယ်လို့ထင်ကောင်းအထင်ရောက်နိုင်ပါတယ်။ဒါပေမဲ့တကယ်စစ်မှန်တဲ့ပြည်လည်မှုလမ်းကိုတော့ဥတည်နေတယ်လို့ပြောမှခက်ပါတယ်။အ
ဲ့အခုပဲ2025ဆိုရင်ဒီအာနာသိန်းနာဟာ၄နှစ်ထဲရောက်လာပါပြီ။အဲစစ်ကောင်စီကိုနိုင်ငံတကာအတိမတ်ပြုမှုနောက်ဒီရွေးကောက်ပွဲအပေါ်မှာနိုင်ငံတကာထောက်ခံမှုကဘယ်လိုရှိပါလဲ
။စစ်ကောင်စီကိုဘယ်နိုင်ငံကမှတည်ဝင်အစိမ်းမပြူရဲလို့မပြောကြပါဘူးစစ်ကောင်စီရဲ့အာဏာသိမ်းမှုဟာကျွန်တော်မကြာခဏပြောနေသလိုပဲမအောင်မြင်တဲ့အာဏာသိမ်းမှုဟာ၄နှစ်အထိအာဏာသိမ်းပြီးတော့ညီမျိုးဖို့ကြိုးစားနေဘယ်လို့မှမဖြစ်နိုင်ပါဘူးနမူနာကြည့်စီးရမှာပြီးခဲ့တဲ့အပကဖြစ်တယ်အခုကျောင်းတွေကိုပြန်ဖွင့်တယ်တက္ကသိုလ်တွေပြန်ဖွင့်တယ်လူတွေမှာအသွာလာအယောင်ဝယ်ပြန်ပြီးဖြစ်နေတယ်ဆိုတော့ဒါဟာသိပ်ပြီးတော့မှန်ကန်တဲ့နိလန်ပေါ်လေအပြောင်းလဲဖြစ်ပေမဲ့ချက်ချင်းအဲ့လိုအခြေအနေမှကိုဖန်တီးနိုင်တယ်အဘိုးသူပြန်လဲသိမြဲရေးစကားတွေပြောလာတယ်ကျွန်တော်စီမှာအနာတရားလေးနှစ်ရှိပြီအခုတောင်မှမမကန်ဒီလမ်းကိုပြောင်းနိုင်ဘူးဆိုတော့ဒါကြောင့်ဘယ်နိုင်ငံကမှအသိမှတ်မပြုကြဘူးဆိုတာပေါ်လွင်ပါတယ်ဒါပေမဲ့တရုတ်ကတော့သူ့ရဲ့အကျိုးစီးပွားတွေအများကြီးရှိနေတဲ့အတွက်ကြောင့်စစ်ကောင်စီမှတပါအစားထိုးပြီးတော့သူဆက်ဆံပြီးတော့သူ့အကျိုးစီးပွားတွေကိုသူ့ရဲ့စီးပွားရေးလုပ်ငန်းတွေကိုထိန်းသိမ်းနိုင်မဲ့အစားထိုးအနာပိုင်းဖွဲ့စည်းသူဆံမတွေ့သေးဘူးသူက NUG တို့ဘာလို့လုပ်လိုက်ခဲ့ရင် NUG ကိုသူကထုဆိုရင်ပါတယ် NUG ပါလာရင် American ပါလာမယ်အဲ့နောက်ကသူက NUG ကို American လူတို့လုံးဝတရုတ်ကမြင်ထားတာဖြစ်လေတော့အဲ့ဒီကိစ္စကိုသူကအထူးကြောက်ပြီးတော့သူကလက်ဦးမှုရအောင်ဒီတိုင်းရင်းသားတွေကိုနှိမ့်ခိုင်းပြီးတော့သူကဝင်ပြီးတော့လူဖို့ကြိုးစားနေရင်းတာဖြစ်ပါတယ်အစီအံကတော့အခုပဲဒီထိုင်းမှာလုံမဲ့စီဝေးမှာမြန်မာနိုင်ငံလည်းဖိတ်မယ်ထိုင်းကနောက်ပြီးတော့ထိုင်းဝန်ကြီးချုပ်ကမလေးရှားဝန်ကြီးချုပ်နဲ့တွေ့ပြီးတော့Abraham နဲ့တွေ့ပြီးတော့ဒီစစ်ကောင်စီကိုပြန်ပြီးတော့အာဆီယံဘောင်ဒဲကိုခေါ်သွင်းဖို့ဆိုတဲ့သဘောလောက်လာတဲ့တွေ့ရပါတယ်။ဒါဘာကြောင့်လဲဆိုရင်ကျွန်တော်ထင်တာကတော့ တေယုတ်တစ်ဖက်သားမောင်မိုင်းစီးသွားမှာကိုကြောက်လို့အာရှင်ဟာငါတို့ဟာနည်းနည်းဝင်ပြီးတော့ထိရင်ကောင်းမယ်လုံအောင်ပြစ်ထိုင်ရင်တေယုတ်လက်ထက်ပဲလုံအောင်ရောက်မယ်ဆိုတာဆိုဒီသဘောထားအရင်တုန်းကလည်းပဲသူတို့စီမှာရှိခဲ့လို့မြန်မာနိုင်ငံကိုအာရှန်ဖွဲ့ဝင်လက်ခံခဲ့တာလည်းပဲဒီသဘောနဲ့လက်ခံခဲ့တာအိန္ဒိယတို့ကပြတ်ပြတ်သားသားမလုပ်တာလည်းပဲဒီသဘောထားနဲ့လုပ်နေဆိုအကြောင်းပြတာပဲတေယုတ်လက်ထက်ကိုလုံအောင်ရောက်သွားမှာဆိုလို့ဆိုတဲ့သဘောဆိုတော့အခုအာရှန်ကလည်းအဲ့ဒီသဘောမျိုးနဲ့ချင်းကပ်ဖို့ကြိုးစားလာတာကိုတွေ့ရပါတယ်ဆိုတော့ကျန်တဲ့နိုင်ငံတွေမှာလည်းပဲစစ်ကောင်စီကိုအမြင်ကြည့်လို့မဟုတ်ဘူးတေယုတ်အန်ဒီကိုကြောက်လို့အဲ့လိုစစ်ကောင်စီကိုနည်းနည်းလူရသွင်းဖို့ကြိုးစားတဲ့ဖြစ်ရမျိုးကတော့ဖြစ်လာနိုင်ပါတယ်အဲ့လောက်ထိပဲပြောနိုင်ပါတယ်ဒါပေမဲ့ဒီမိုကရေစီအနောက်နိုင်ငံတွေကတော့ဒါကိုပြင်းပြင်းထန်ထန်ပဲစင်ကြင်ခုကနေဝင်လို့ထင်ပါတယ
်ဒါပေမဲ့မကြသေးခင်ကပဲဒီတေယုတ်နဲ့ဟိုလုံချုံရီကုမ္ပဏီပူးတွဲဆိုပြီးတော့လောက်တာရောအဲ့ဒါကဘယ်လိုနေထားရှိပါလဲ
အဲ့ဒါဟာစိတ်အန္တရာယ်များပါတယ်ဘာကြောင့်လဲဆိုတော့တေယုတ်ဟာသူတို့အကျိုးစီးပွားကိုကာကွယ်ဖို့အတွက်တင်မကပဲနဲ့စစ်ကောင်စီရဲ့လုံချုံရီအတွက်သူတို့ကာကွယ်ပေးရမယ့်သဘောဖြစ်လာခဲ့ရင်ဒီတိုင်းရင်းသားအဖွဲ့ဝင်သူဝင်ပြီးတိုက်ရမယ့်သဘောရှိတယ်အဲ့ခါကျရင်နိုင်ငံတော်ကလည်းအထူးပြောစရာဖြစ်မယ်ပြီးတော့ဒါကိုပြင်းပြင်းထန်ထန်သူတို့ထရက်ဖစ်ခက်မယ်ဒီထက်မှဒီနွန်ထဲမှာပတ်သက်သွားရင်တရားဝင်တေယုတ်ကကျူးစာတေယုတ်ကလည်းပါနာပါတယ်ဒီကိစ္စမှာသိကျွန်းကျင်တယ်သူကသူကဘာလုပ်လဲဆိုတော့အဓိကသူကထိတ်တိုက်တွေးလိုက်ရင် AA ရုံးနဲ့တွေးမှလေ AA ကအဲစူရဲစီပွားရေးအချက်အချာနေရာတွေကိုစီးကြတယ် TNL တို့အဲဆမ်မြကွာတွေကကချင်းတို့နဲ့တွေးမှဆိုတော့ဒီအဖွဲ့တွေကိုသူကအရင်ကျူပြီးနှိမ့်တယ်စစ်ကောင်စီကပြောထားတဲ့တစ်ဖက်ထဲမှာပဲဒီအဖွဲ့တွေကိုသူကအခုသူအပြင်းထန်နှိမ့်နိုင်တဲ့သဘောတွေးရပါတယ်တွေ့တဲ့နေရာမှာသူတို့နဲ့ထိတိုက်မဖြစ်အောင်တော့တေယုတ်ကညှိမှာပဲအေရိုဗိုင်းရပ်ကီအေရိုနဲ့အကုန်လုံးညှိမှာပဲညှိတဲ့နေရာမှာအဲတော်လိုင်းအင်အားစုတွေကလည်းဒီတိုင်းတစ်ဖက်သားနောက်ထပ်ပြီးတော့ပြောစမ်းရတဲ့ခေါင်းငင်းမဲ့လူတွေမဟုတ်တော့ပါဘူးနောက်ပြီးလွတ်လိုက်ရကြတာဒီလိုပြဿနာတွေဖြစ်လာကြတာအခုဒီတိုင်းပြန်ထုတ်ပေးပြီးတော့ဒုံရင်းဒုံရင်းတန်းတော့ပြန်မသွားနိုင်ဘူးဆိုတော့သူတို့လည်းဖြစ်အောင်စဉ်စစ်မှာဖြစ်ပါတယ်ဆိုတော့ဒါတေယုတ်ကဒီဟာကိုအပြင်းထန်ညှိနှိုင်းပါလိမ့်မယ်စစ်ကောင်စီကဝင်ပြီးတော့ဒီတော်လိုင်းရဲဆိုရင်ထိတိုက်မတွေ့အောင်တေယုတ်ကအပြင်းထန်ဆုံးကြိုးစားရပါလိမ့်မယ်ဒါတေယုတ်ရဲ့အဓိကအခက်အခဲဖြစ်ပါတယ်အဲ့လိုမှမဟုတ်ရင်တော့ပြတ်တာပူဆိုးသွားနိုင်တယ်သို့သော်တေယုတ်ကအဲ့လိုညှိနှိုင်းနိုင်တယ်ဆိုရင်တော့အခြေအနေဟာတပြုတ်တပြေးဖြစ်ပြီးတော့အလားအလာကောင်းလာနိုင်တယ်လို့ပြောရမှာပ
ါဒီလိုအနေထားတွေအရတော့ဒီ2024ကမြန်မာနိုင်ငံအတွက်အလားအလာကောင်းတွေမရှိသလိုဖြစ်နေပါတယ်အဲ့2025မှာရောတိုင်းပြည်ကောင်းလာမယ့်အလားအလာအခြေအနေဘယ်လိုခန့်မှန်းမှာမလဲ
အာခုနပြောသလိုပဲတေယုတ်ကကြဝင်စစ်စပ်ပြီးတော့လုတ်တယ်အာရှန်ကလည်းစစ်ကောင်စီကိုကျင်းနေအောင်နေရာလေးပါလေးပေးလာတယ်ပြန်ပြီးတော့လက်ခံလာတယ်ဆိုတော့တိုင်းရင်းသားတွေအဓိကတိုင်းရင်းသားတွေကျင်းနေအောင်လုပ်လိုက်ရင်တိုင်းရင်းသားအပါအဝင်ပေါ့လေတော်လှန်ရေးအားစုတွေမြန်မာပြည်သူတွေလူချင်းတဲ့သဘောထားတွေကိုပါနည်းနည်းဖြစ်စွမ်းပေးနိုင်တယ်ဆိုရင်တော့တစင်းတက်မှာဖြစ်ပါတယ်ဒါပေမဲ့ကျင်းတော်မြင်လာတာမြန်မာပြည်မှာအဓိကပြဿနာဟာစစ်တပ်ကြီးစိုးနေမှုဖြစ်ပါတယ်ဟိုကစစ်တပ်ကအများရန်ပြောတယ်ဗိုလ်ချုပ်ဦးကြီးမြောင်းဟိုင်းတို့ဟာတို့ဦးသိန်းစိန်တို့လက်ထက်ကလေးကလည်းပဲစစ်တပ်ကနိုင်ငံကြီးကတောက်ဆုပ်ဖို့ကြိုးစားနေတာတဖြည်းဖြည်းဒါပေမဲ့တိုင်းပြည်တည်ငြိမ်ပြီးတော့နိုင်ငံရေးရသွားရင်စစ်တပ်ဆိုရင်စစ်တပ်ကလုံအောင်ထွက်သွားမှာဖြစ်ပါတယ်နိုင်ငံကြီးကဖယ်ပေးမယ်လို့ပြောတယ်ဆိုတော့တိုင်းပြည်အေဂျင့်မှာစစ်တပ်ထွက်မယ်ဖယ်ပေးမယ်နိုင်ငံကြီးကအခုကျွန်တော်စဉ်းစားမိတာစစ်တပ်ဖယ်ပေးမှတိုင်းပြည်ငြိမ်းချမ်းမယ်ဒါပေမဲ့ဟိုဘက်ကပြန်စဉ်းစားရမယ်သဘောဖြစ်ပါတယ်အမှန်ကတော့ဒီစစ်တပ်ကငါတို့သာလျှင်ကြီးစုမယ်ဆိုတော့စစ်တပ်ရှိနေတဲ့မြတ်ကာလပလုံဒီလိုနေရာယူနေတဲ့မြတ်ကာလပလုံဒီတော်လိုင်းအင်အားစုတွေမြန်မာပြည်သူတွေတော်တော်များများပေါ့လေနဲ့အဲတိုင်းရင်းသားတော်လိုင်းအင်အားစုတွေလက်ခံကြမှာမဟုတ်ပါဘူးဆိုတော့ဒီဟာကိုမလျှော့နိုင်ရင်တော့ဆက်လက်ပြီးတော့ဖြစ်မယ်ဟိုတရုတ်ကအတင်းအပြလုပေးပြီးတော့နိုင်ငံတကာကလည်းပဲသူတို့မွန်းကျက်နေလို့ကဲလက်ခံလိုက်ပါဆိုပြီးအတင်းလုခဲ့ရင်တောင်မှလူတွေစိတ်ထဲမှာတော့အုံနှွေးနှွေးနဲ့ဒါမကျေနပ်မှုတွေဖြစ်နေပြီးတော့ဒီတန်တရားပေါ့လေဆက်လက်ပြီးတော့သွားနေလိမ့်မှာဖြစ်တယ်လို့ပဲစိတ်မကောင်းတော့လည်းပြောမှာဖြစ်ပါတယ
်ဟုတ်ကဲ့ပါဦးကျိုးစံပါရှင်အခုလို့ဆွေးနွေးပြီးတဲ့အတွက်ကျေးဇူးတင်ပါတယ
်ပြိုလဲလူစစ်ကောင်စီကိုတရုတ်ကြားကန်ပေးဖို့လှုပ်လာတာဘလို့ဆက်ဖြစ်လာနိုင်တာကို2024တနှစ်တာမြန်မာနိုင်ငံရဲ့အထူးအစီအစဉ်မှာဦးကျော်စံသားနဲ့မမြသဇင်အောင်တို့ဆွေးနွေးခဲ့တာပါအခုတော့ဂျန်စီနှစ်ကုန်အထူးအစီအစဉ်မှာဂျန်စီတွေမျှော်မှန်းတဲ့2025ခေါင်းစဉ်နဲ့စကားပြောထားပါတယ်2024ခုနှစ်ဟာလူငယ်တွေအောင်မြင်မှုအဆုလိုက်အပေါ်လဲရတဲ့နှစ်လို့တအောင်းအမျိုးသားလူမျိုးရေးတပ်မတော် TNL ပြောရေးဆိုခွင့်ရှိသူလွတ်ရည်ဦးကပြောသလိုစစ်ပွဲတွေကြားအခက်တွေကြုံနေရတဲ့လူငယ်တွေလည်းရှိနေပါတယ်ဒါပေမဲ့လူငယ်တွေအားလုံးကတော့2025နှစ်သစ်ကိုအကောင်းဆုံးပုံဖော်နိုင်ဖို့မျှော်မှန်းနေပါတယ်မက်ခင်လေးကလူငယ်တွေနဲ့ဆက်သွယ်စကားပြောထားပါတယ်ခင်ဗျာ
Hey, ကျေးဇူးတို့တက်ချင်ရောက်တယ်မီနော်ကျေးဇူးတို့ရေမကြခင်ကုန်ဆုံးတော့မဲ့2024ခုနှစ်ကိုနှုတ်ဆက်ရင်းနဲ့2025ကိုကြိုဆိုတဲ့အထူးစီစဉ်လေးနဲ့တင်ဆက်ပေးသွားဖို့ရှိပါတယ်ဒီစီစဉ်မှာဆိုလို့ရှိရင်လူငယ်ရည်မြင့်တင်တဲ့2025ဆိုပြီးတော့တင်ဆက်ပေးသွားမှာပါဒီမစီစဉ်မှာပါဝင်ပြီးသားဖြစ်တဲ့လူငယ်တချို့ရဲ့အထူးဖိတ်ကြားထားတဲ့လူငယ်တချို့ရဲ့ပါဝင်ပြီးတော့တင်ဆက်ပေးမှာပါဒီအစီအစဉ်မှာပထမဆုံးအနေနဲ့ဆိုလို့ရှိရင်လူငယ်တယောက်လည်းဖြစ်တဲ့ကြီးမားတဲ့တာဝန်ကိုထမ်းဆောင်နေတဲ့တအန်းအမျိုးသားလွတ်မြောက်ရေးတက်မတော် TNL ရဲ့ပြောရေးဆိုခွင့်ရှိသူလွေရည်ဦးကတော့လူငယ်ဆိုတာဘလို့ဆိုတာပြောကြသွားတာအရင်နားထောင်ကြည့်နော်
ဟုတ်လက်ရှိအမြင်တွေ့နေရတာကလူငယ်တွေကဒီနစ်လိုမျိုးဆိုရင်ဒီဒေါ်လာရေးအရှိန်ပြင်လာတဲ့နစ်လိုမျိုးဆိုလူငယ်တွေကဥဆောင်တဲ့နေရာမှာပုံမပါဝင်လာကြတယ်ပြီးတော့အဆုံးဖြတ်ချက်ချတဲ့ခန္ဓာမှာလည်းပုံမပါဝင်တာတွေ့ရပါတယ်အထူးဖြစ်ဒီလိုမျိုးစီးရေးရှိန်နဲ့ကျမတို့မြင့်တက်နေတဲ့အချိန်မှာလူငယ်တွေကရှေ့တန်းကနေတစင်ပေါ့နော်ဥဆောင်ပြီးတော့မှတိုက်ခိုက်တာမျိုးတွေ့ရပါတယ်ပြီးတော့ဒီရှေ့တန်းမှာမဟုတ်ဘဲနဲ့အခြားတော့ဒီအသက်ဆိုင်ရာအခန်းကဏ္ဍပေါ့နော်ဒီတော်လိုင်းကြီးကိုအောင်မြင်ဖို့ပူပေါင်းနေကြတဲ့အခန်းကဏ္ဍမှာလည်းလူငယ်တွေကသူတို့တက်ကြွရအခန်းကဏ္ဍကိုဖြည့်တင်းပြီးတော့မှဒီတော်လိုင်းကြီးမှာပါဝင်နေကြတွေ့ရပါတယ်အထူးသဖြင့်သူတို့ကတော့ဒီဆုံးဖြတ်ချက်ချတဲ့အခန်းကဏ္ဍနဲ့ဦးဆောင်တဲ့နေရာမှာပုံမပါဝင်တာတွေ့ရပါတယ်လက်ရှိကျမတို့ဖြတ်ဆက်တဲ့နော်ဤကလည်းဒီနှစ်မှာဆိုရင်တော်တော်လေးပြောင်းလဲလာတယ်လူငယ်တွေကနေရာကိုယူလာတယ်ပေါ်ပြီးတော့မှနေရာဥစားပိတ်ခံရတာမျိုးတွေလည်းရှိလာတယ်ပြီးတော့တော်လိုင်းရေးတစ်ဖက်ထဲမှာလည်းဆိုလဲလူငယ်တွေကပုံမူပြီးတော့မှပါဝင်လာတတ်ပါတယ်ဆိုတော့ကဒီနေ့ဒီနေ့တာလုံးကိုပြန်ကြည့်မယ်ဆိုတော့လူငယ်တွေရဲ့လုံနိုင်စွာအရေးချင်းတွေကယင်ရခင်ကဖက်ပေါ့နော်ပုံမူအသုံးမြင်လာတာတွေ့ရပါတယ်သူတို့ရဲ့လုံနိုင်စွာတွေကိုလည်းပုံမူချပြလာတာကိုတွေ့ရပါတယ
်ဟုတ်တယ်နော်ဒီနေ့ပိုင်းထဲမှာလူငယ်တွေရဲ့ဆန်းဆောင်ရတကယ်ကိုထူးခြားအံ့ဩဖွယ်ရကောင်းလာတယ်လीပြီးတော့လေသူတို့ကအခုလက်ရှိဖြစ်နေတဲ့နိုင်ငံရေးစီးရေးအခင်းကျင်းတွေမှာနေမကဘဲနဲ့စီးပွားရေးပညာရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလိုအခြေအနေတွေမှာပါအရှိဆုံးကနေပြီးတော့တက်တက်ကြွကြွနဲ့ဥဆောင်ပြီးတော့ကြိုးစားနေကြရတယ်ကျမကလည်းဒီဂျန်စီစီစဉ်ကိုတင်ဆက်နေတော့လူငယ်တွေအများကြီးနဲ့စကားပြောပြီးတော့သူတို့ရဲ့ဒီလှုပ်ဆောင်နိုင်စွမ်းတွေကအမကန်းဖြစ်တာကိုတွေ့ရတယ်ပေါ့နော်ဒီအခုဆက်ပြီးတော့ဒီကျမစီစဉ်မှာပါဝင်ပြီးသားဖြစ်တဲ့လူငယ်လေးနှစ်ယောက်ကိုလည်းဖိတ်ခေါ်ထားတယ်ပထမဆုံးကတော့အနက်ရောင်နေမြင့်ဖြစ်တဲ့ကော့သူလေးနေမြင့်မှာမွေးဖွားကြီးပြင်းခဲ့တဲ့ကရင်အမျိုးသမီးငယ်လေးပြီးတော့မွန်လူမျိုးမျိုးသားလေးသူတို့နှစ်ယောက်ကဒီ2024ခုနှစ်မှာဘလူမျိုးတွေစွမ်းဆောင်ပြီးတော့မြန်မာပြည်အတွက်ကြိုးစားခဲ့လဲဆိုတာကိုနားထောင်ကြည့
်မင်္ဂလာပါကျမနာမည်ကတော့မူမူဖော်ပါရှင်ဟုတ်ကဲ့ကျမကတော့ PhD ကျောင်းသူဖြစ်ပါတယ်ဒီ University of Massachusetts Lowell မှာပေါ့နော်အခုက၄နှစ်မြောက်ပေါ့နော် PhD program ၄နှစ်မြောက်မှာဒီ Global Studies ဆိုတဲ့ program မှာပေါ့နော်ကျမကပညာသင်ယူနေပါတယ်ကျမကမြန်မာနိုင်ငံမှာဒီ2021အလွန်အနာသိမ့်အလွန်မှာပေါ့နော်ဒီရက်ွက်အုပ်ချုပ်ရေးမှုတွေပြီးတော့ဒီမြို့နယ်အုပ်ချုပ်ရေးမှုတွေအသက်ခံရတယ်ဆိုတဲ့ဟာကြီးအဲ့လို case တွေရှိခဲ့တယ်ပေါ့နော်အဲ့ဟာနဲ့ပတ်သက်ကျမရဲ့ဒီ supervisor နဲ့ပေါ့နော်ကျမတို့စာတမ်းတစ်စောင်ရေးခဲ့တယ်ရေးပြီးတော့ကျမတို့ publish လုပ်ခဲ့တယ်ပေါ့နော်အဲ့ publish လုပ်ပြီးတဲ့နောက်ပိုင်းမှာကျမတို့ကိုဒီ talks တွေပေါ့နော်ဒီtalk day အဲ့လိုမျိုးပေးဖို့အတွက်အဲ့လိုမျိုးဖိတ်ခေါ်တာအားလေးလုတ်ဖြစ်တယ်ပေါ့နော်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့နောက်တစ်ခုကတော့ကျမရဲ့ဒီ research interest ပေါ့နော်ကျမရဲ့သူတင်တာ interest ကကြတော့ဒီ disable ဒီမတန်ဆွမ်းဒီနိုင်ငံရေးပနစ်ပခါကြောက်ပဲဖြစ်ဖြစ်ပေါ့နော်ပြီးတော့ဒီလက်မြုပ်မိုင်းကြောက်ပဲဖြစ်ဖြစ်ပေါ့လေဒီခဏကိုခြေပြက်လက်ပြက်ဖြစ်သွားတယ်လူတွေဒါပေမဲ့အဲ့ဒါကြီးစိတ်ဝင်စားပြီးတော့သူတည်တနာပြုတ်ခဲ့တယ်ပေါ့နော်အဲ့ဒါနဲ့ပတ်သက်ပြီးတော့ကျမကဒီမြန်မာနိုင်ငံမှာရှိတဲ့ဒီ resistance ပေါ့နော်တော်လန်ရေး KNU တော်လန်ရေးပေါ့နော်ကရင်တော်လန်ရေးအမျိုးသားတော်လန်ရေးဖွင့်ရနေပြီးတော့ပေါ့ကျမတို့ကျမ study တခုလုပ်ဖြစ်တဲ့အဲ့ဒါနဲ့သူတည်တနာကတော့ကျမရဲ့ qualify ဖြစ်ပဲပေါ့နော်အဲ့လုပ်ဖြစ်ပြီးတော့အခုတော့ publication ဒီအကြောင်းမှာကျမ PhD ရဲ့ qualify paper ပြီးသွားတယ်ပေါ့နော်အဲ့ပြီးသွားပြီးတော့အခု publishလို့ပို့တော့အဲ process ရောက်နေတယ်ပေါ့နော်အဲ့ဒါတခုနောက်တစ်ခုကကြတော့ဒီကျမဒီ UMass Lowell မှာပေါ့နော်ကျမတို့တခါမှမရှိခဲ့ဘူးတေးတဲ့မြန်မာ graduate student club ကိုပေါ့နော်ကျမနဲ့ကျမတို့တငယ်ချင်းတွေပေါ့လေဒီမှာရှိတဲ့မြန်မာအကြောင်းသားတွေပြီးတော့လူငယ်တွေပြီးတော့ကျမတို့ရဲ့ professor တွေပြီးတော့ဒီမှာရှိတဲ့မြန်မာရွှေ့ပြောင်းချေချနေတဲ့အတိုင်းဝိုင်းပေါ့နော်မြန်မာအတိုင်းဝိုင်းနေရာပြီးတော့ကူညီပံ့ပိုးပြီးတော့ပေါ့နော်ကျမတို့ဒီမြန်မာ graduate student club ကိုအခုဒီနှစ်ကိုထူထောင်ခဲ့ပြီးတော့ဒီနှစ်မှာပဲကျမapprove ရသွားတယ်ပေါ့နော်ဒါပထမအဆုံးကျမတို့အတွက်အရန်ကို proud ဖြစ်ရတဲ့အရာတစ်ခုပေါ့နော်အဲ့ဒါလေးလို့ဖြစ်တယ်ပေါ့နော်အဲ့ဒါကျမတယောက်အနေနဲ့ပေါ့
ကျွန်တော်နာမည်ကတော့မင်းတို့ခိုင်မှာကျွန်တော်လက်ရှိ ဒီ Michigan ဒီမှာနေထိုင်ပြီးတော့ဒီ Upper Developer Academy မှာ interest နေပါတယ်ကျွန်တော်မှတ်မှတ်ရဒီနှစ်တည်းမှာပေါ့နော်ကျွန်တော်ဒီကမျက်မှတ်မြင်နေတော့ဒီ software တခုရေးခဲ့ပေါ့နော်ပြီးတော့ကျွန်တော်တရားသမားတွေ download ဆိုလို့ရတဲ့ဒီ application တခုမှာကျွန်တော် volunteer လုပ်ဖြစ်ခဲ့ပါတယ်ဟုတ်
ဒါကတော့ကိုဖြစ်ချင်တာကိုစူးစမ်းခွင့်ရနေတဲ့လူငယ်လေးနှစ်ယောက်အတန်ကိုကြားခဲ့ကြရတာပါတစ်ဖက်မှာလည်းကိုဖြစ်ချင်တာတွေဖြစ်ခွင့်မရဘဲနဲ့ရုန်းကန်နေရတဲ့လူငယ်လေးလည်းရှိပါတယ်ဒါကတော့အများစုကတော့ပြည်တွင်းမှာပေါ့နော်ဒီလူငယ်လေးတွေအတန်ကိုနားထောင်ပေးနေတဲ့လူငယ်တယောက်ရှိပါတယ်သူကတော့ကချင်အမျိုးသားလူငယ်လေးပါအ
ားလုံးပဲမင်္ဂလာပါကျွန်တော်ကတော့ကချင်ပြည်နယ်မှာစစ်ပီးနေတဲ့စစ်ပီးရှောင်းကလေးတွေကိုကြီးနေဖြစ်ပါတယ်ဒီနေ့ကလည်းခိုင်းလို့ပါပဲလို့ကျွန်တော်တို့ကနံပါတ်1ခရီးယန်တယောက်ဖြစ်တဲ့အခါမှာဖျားခင်နဲ့ဆူတောင်းပါတယ်လို့ကျွန်တော်တို့ဒုက္ခနံပါတ်1ကတော့ဒီဒုက္ခရောက်နေတဲ့တွေးချင်းညီကိုမောင်မတွေကိုရန်ပုံငွေရှာတွေပြီးလို့ရှိရင်မြေပြင်မှာဖြစ်ဖြစ်နေတဲ့အခြေအနေတွေကိုကျွန်တော်ပြည်တွင်းပြည်ပနိုင်ငံတကာအားလုံးသိအောင်လို့လည်းတိုက်တွန်းလို့ဆိုတာအဲ့အချက်၃ချက်ကိုခိုင်းနစ်လို့ပဲဒီနေ့လည်းဒီဇိုင်းမမတ်လုပ်ခဲ့ပါတယ်မမတ်ရအနေနဲ့ပြောမယ်ဆိုလို့ရှိရင်တော့အခုချိန်ထိအမတ်ရပါသေးတယ်လို့ကျွန်တော်စစ်တပ်ကလေရင်နဲ့လာပြီးတော့မှဘုံကျဲဖြစ်တဲ့အခါမှာကျွန်တော်ရဲ့စစ်ပေးရှော်ကလေးတွေပေါ့နော်ကြောင်းတက်နေတန်လန့်နဲ့သူတို့တွေပြေးရတဲ့အချိန်မှာကျွန်တော်တို့သူတို့တွေပြောလာပါတယ်လို့ကျွန်တော်အနေနဲ့သူတို့နဲ့ပေါ့နော်ဒီကိုခန္ဓာအတူမရှိတော့ညာလည်းပဲသူတို့ကျွန်တော်အတူရှိတဲ့အကြောင်းသူတို့အတွက်ကျွန်တော်ဆူတောင်းပေးနေဆိုတဲ့အကြောင်းသူတို့စိတ်သက်ခွာတွေပေးဖြစ်ပါတယ်လို့တကယ်တော့ကျွန်တော်စိတ်သက်ခွာပေးရလို့ဒါပြောရပါတကယ်တမ်းသူတို့တွေကစစ်ပီးရှောင်းတဲ့အတွေ့အကြုံများတဲ့အကြောင်းသူတို့စိတ်သက်ခွာကြုံတဲ့ပုံပြီးများလာပါတယ်စစ်ပီးရှောင်းတဲ့အခါမှာနံပါတ်1ကျွန်တော်အတတ်နဲ့ဆုံးလုပ်နေတာသူတို့အတွက်သူတို့ရဲ့အဖြစ်ပြက်တွေကိုနားထောင်ပေးပါတယ်လို့သူတို့အဖြစ်ပြက်တွေနားထောင်ပေးမရှိဘူးမိဘတွေဆိုတာနားထောင်ပေးမဲ့အချိန်မရှိဘူးဆရာသမားနားထောင်ပေးမဲ့အချိန်မရှိဘူးဆိုတော့ကျွန်တော်အနေနဲ့ရတော့သူတို့တွေကိုနားထောင်ပေးတယ်သူတို့ဘယ်လိုခံစားခဲ့ရတယ်ဘယ်လိုဖြတ်ကျော်ခဲ့ရတယ်အဲ့ဒီအချိန်မှာဥပမာပြောရရင်သူပြောတယ်သူသမင်းမစားရတာအရင်ကြားတဲ့အခါကျတော့အာလူပဲစားရတယ်လို့ပြောတယ်ပေါ့နော်ဒါပေမဲ့အဲ့ချိန်မှာအရင်ခံစားရတာပါတယ်လို့တကယ်ကျွန်တော်အနေနဲ့သူတို့အတွက်အတတ်နိုင်ဆုံးလုပ်နိုင်တာသူတို့ရဲ့သူတို့ဖြစ်ဖြစ်သူတို့ကတော့ရည်ပြီးပြောသွားတယ်ကျွန်တော်အနေနဲ့ကတကယ်ကိုစိတ်မကောင်းဖြစ်ဖြစ်ပါတယ်လို့နော်ဆိုတော့တစ်ကျွန်တော်လုပ်နိုင်တာသူတို့ရဲ့ဖြစ်ပျက်ခဲ့တဲ့အရာတွေကိုတကယ်ကိုနားထောင်ပေးတယ်နံပါတ်1နံပါတ်2ကတော့သူတို့တွေဖြတ်တန်းကြော်လာခဲ့တဲ့အရာတွေကိုတချို့ကလေးတွေဖြစ်တဲ့အခါမှာစကားပြောဖို့အတွက်စကားလုံးရှာလို့မရပါဘူးလို့သူတို့ခံစားခဲ့ရဖြတ်ကြုံမှုတွေကအဲ့ဒီအချိန်မှာကျွန်တော်လုပ်နိုင်တာပါလေသူတို့ရဲ့ခံစားမှုတွေကိုပြောပြဖို့အတွက်ဒီပကြီလေးတွေဆေးလေးတွေနဲ့ဥပမာသူတို့ရဲ့ဒီစိတ်သက်သာမှုတွေစိတ်ခံစားချက်တွေကိုသူတို့ပကြီလေးနဲ့ဖော်ပြပါတစ်ချိန်တည်းမှာပဲသူတို့အထက်မှာအိမ်မက်သေးတွေရှိပါတယ်လို့ကျွန်တော်မှတ်မိသေးတယ်ဒီ Paris မြို့စဉ်လေးကသူတို့အတွက်ပေါ့နော်ကျွန်တော်အမြဲသွားကျင်နေခဲ့တဲ့မြို့လေးပါဆိုပြီးအဲ့ Paris မြို့စဉ်လေးကိုပေါ့နော်သူတတ်နိုင်တယ်များဆွဲထားတယ်ဒါသူအိမ်မက်လေးတွေပေါ့နော်ဆိုတော့ဒီပကြီကားလေးကသူတို့အတွက်သူတို့ဖြစ်တန်းခဲ့တဲ့နာကျင်မှုတွေလည်းသူတို့ဖော်ပြနိုင်တယ်လို့သူတို့ဆက်ဆက်ပြီးသွားကျင်တဲ့အနာဂတ်အတွက်လည်းပုံဖော်တာကိုထွေပြီးသူတို့ရဲ့အိမ်မက်တွေကိုပဲကျွန်တော်နံပါတ်1နားထောင်ပေးရနံပါတ်2သူတို့စိတ်ခံကြထုတ်ဖို့ခွင့်ပေးတယ်ပြီးလို့ရှိရင်ဒီလိုကလေးတွေကိုစိတ်ဝင်စားတဲ့သူတွေဒီလိုကလေးတွေကိုကူညီခြင်းတဲ့သူတွေကိုလည်းနိုင်ငံတကာမှာရှိတဲ့သူတွေကိုလည်းကျွန်တော်ဖြန့်ဝေပေးပါတယ်လို့
ဘလောက်ပဲအခက်အခဲတွေနဲ့ရှိခဲ့ပါစေဘလောက်ပဲအကျက်တဲတွေနဲ့ပဲကြုံခဲ့ပါစေ2024ခုနှစ်ကတော့ကိုကိုတိုင်းအတွက်ရောလူငယ်တွေအားလုံးအတွက်ပါထူးခြားတဲ့အောင်မြင်မှုတွေရခဲ့တဲ့နေ့လို့လို့ရည်ဦးကအခုလိုပဲပြောထားတယ်
မဆိုအားရဆုံးနည်းလည်းပြောလို့ရတာပေါ့လေနော်အခြေနဲ့ဆုံးနည်းလည်းပြောလို့ရတယ်ပြီးတော့ကျမတို့ရဲ့ human check ကို account ဖော်နိုင်တဲ့နည်းလို့ပြောလို့ရတယ်ပေါ့လေနော်ပြောမယ်ဆိုရင်ဒီ2024ကဒီ2024စီဝေးစားတဲ့လူကြီးတွေကကျမကိုဒီဥဆောင်တဲ့နေရာမှာထားထားလာတယ်ပြောရေးဆိုခွင့်ဆိုတဲ့နေရာမှာထားထားလာတယ်အဲ့လိုမျိုးကျမတို့ကဒီအတွေ့အကြုံကိုဆောင်ရွက်ရင်းနဲ့တတိယနှစ်ကကလည်းဒီအပိုင်းနှစ်ကပြန်ပြီးတော့မှ account ဖော်တယ်အဲ့ဒီခါနဲ့ပေါင်းဆက်လိုက်တော့ကျမလည်းကျမတက်နိုင်တဲ့အခန်းကဏ္ဍကိုပုံမူပြီးတော့မှပါဝင်လာကြတယ်မီဒီယာမှာလည်းဖြည့်ရှင်းလာကြတာကိုလည်းကျမတို့ပြန်ကြည့်တယ်ဆိုရင်ဒါလည်းအမှုတစ်ခုเนาะဒီထက်မှလည်းဒီတည်ငါနှစ်ခွင့်စစ်စီရေးနဲ့တူကျမတို့ပူပေါင်းလိုက်တာပါပြန်ရလိုက်တဲ့ကျမတို့ရဲ့ဒီအောင်မြင်မှုကပုံမူပို့ပြီးတော့မှအားရစရာဖြစ်တယ်ပေါ့လေเนาะအရင်တော့ကျမတို့ရဲ့အိမ်မက်ဖြစ်တယ်ပြီးတောင်းပြီးနေရရှိရေးလို့ဒီစစ်ကောင်စီတည်းရဲ့မဒီလောက်ရှာရဒေတာတက်စကန်တို့ကျမတို့ဒေတာမှာကင်းစင်သွားနိုင်ပြီဆိုတာကကျမတို့ရဲ့ ਈ မန်ချက်လည်းဖြစ်တယ်တော်လိုင်းကြီးပန်းတိုင်ဖြစ်တယ်ဆိုတော့ကဒီနှစ်ကကျမတို့ရဲ့ ਈ မန်ချက်ကအလုံးအစုပုံပြီးတော့မှရရှိတဲ့နှစ်လို့လည်းပြောလို့ရတယ်။ဒီအောင်မြင်ဒီအောင်မြင်မှုတွေကလူငယ်တွေနဲ့တက်ဆိုင်တဲ့အောင်မြင်မှုတွေလည်းပြောလို့ရပါမယ်။ဟုတ်ကဲ့
ဘလူးဝေးဖြစ်စီပေါ့နော်လူငယ်တွေအားလုံးကတော့2025ကိုအကောင်းဆုံးဖြစ်လာဖို့မျှော်လင့်ထားကြတယ် အဲ့တော့လူငယ်ရည်မြင့်ကျင်းတဲ့2025ဆိုတာဘယ်လိုနှစ်မျိုးလဲ
ကျွန်တော်ကတော့ဒီ2025ကိုဒီမြန်မာပြည်နေနဲ့ရောတကဘာလုံးတိုင်းတာနေရောစီးပွားရေးပြန်ပြီးတော့ကောင်းလာဖို့တော့ကျွန်တော်ညွှန်နေပါတယ်
ကျွန်မ background ကဒီအနှက်ရောင်နဲ့မြေမှာကြီးလာတယ်ပြီးတော့အဲ့တော့အခုလက်ရှိလူငယ်တွေပေါ့နော်ခံစားနေရတဲ့ဟာတွေအိမ်မက်တွေခက်ခဲနေတာကိုကျွန်မသိရပေါ့နော်ဘာလို့ဆိုကျွန်မအဲ့အခြေအနေတွေအကောင်လုံးကြော်ဖြတ်လာခဲ့တယ်ပေါ့နှစ်20ကျော်လောက်ကြော်ဖြတ်လာခဲ့တဲ့အတွက်ကျွန်မကကောင်းသိတယ်ပေါ့နော်အရန်ခက်ခဲတာကိုသဘောပေါက်တယ်အဲ့အတွက်ကိုလည်းမခံနိုင်သလိုခြားလူလည်းမခံနိုင်လောက်ဘူးဆိုတဲ့ဟာမျိုးကိုချင်းစာတက်ပြီးတရံတရံဖေးဖေးပမကူညီဖို့ပေါ့နော်ကျွန်မတို့လုံမဲ့နာခတ်မှာပေါ့နော်ကျွန်မတို့မျောလင့်ထားတဲ့အရာတနေထားတဲ့အရာမရင်းမြိုင်ပဲဆက်သွားနိုင်မယ်လို့ကျွန်မမျောလင့်ပါတယ်ပေါ့နော်
2025မှာကဘာနဲ့အဝင်းမှာမြန်မာနိုင်ငံကဘာနဲ့အဝင်းမှာအာဏာရှင်တွေကြဆုံပြီးတော့မှလူလတ်မှုတရားပြတမှုဒီမိုကရေစီနဲ့လူ့ခွင့်တွေ့ခေါက်လေးစားတဲ့ကဘာမြေကြီးအဖြစ်မြင်ကျင်ပါတယ်လို့ပြီးလို့ရှိရင်ဒီကဘာလုံးမှာဘောတော့မတရားဖန်ဆီးချုပ်နှောင်နေရတဲ့သူတွေနိုင်ငံတမားတွေပါတယ်နိုင်ငံအကျဉ်းသားတွေပါဒရင်ဂျာနစ်မှာတက်ကြွလှုပ်ရှားသူတွေအားလုံးလွတ်မြောက်တဲ့နေ့ကြီးကျွန်တော်မြင်ကျင်ပါတယ်လို့ပြီးလို့ရှိရင်တနင်္ဂနွေနဲ့တနင်္ဂနွေလူမျိုးတစ်မျိုးနဲ့တစ်မျိုးအနိုင်ကျင့်ညင်ပန်းနှိမ့်ဆက်တိုက်ခတ်တာတွေရပ်တန့်တွေနှစ်မျိုးအနေနဲ့ကျွန်တော်မြင်ကျင်ပါတယ်လို့အဲ့နှစ်သစ်သုံးခုတော့ဆုတောင်းပါတယ
်မဲ့ဒီ2025ခုနှစ်ကတော့ကျွန်မမြင်ချင်တာကိုကိုဖြစ်စင်တဲ့ရီမန်ချက်စင်တာကတော့ဒီလူငယ်တွေနဲ့လူကြီးတွေပူးပေါင်းပြီးတော့မှဒီကျွန်မတို့ရဲ့တော်လိုင်းရေးရီမန်ချက်ကိုအပြည့်အဝကောင်းထည့်နိုင်တဲ့မြစ်အနစ်ဖြစ်ဖို့တော့ကျွန်မစန္ဒပြုတ်ပေါ့လေနော်အဲ့လိုလဲမြင်တွေ့ချင်ပါတယ်အထူးသဖြင့်ကျမတို့ရဲ့ဒီပုံမှန်ချက်ဖြစ်တဲ့ဒီမြန်မာနိုင်ငံမှာတို့စေအာဏာရှင်ဆက်တဲ့အမြင့်ပြတ်ချုံငယ်ရေးဖြစ်ပါတယ်ဆိုတော့ကဒီတော်လိုင်းရေးကိုကျမတို့ကဒီဆက်ပြီးတော့မှပူပေါင်းတာပါဝင်ပြီးတော့မှဒီလူငယ်တွေရဲ့လုံနိုင်စွမ်းနဲ့လူကြီးတွေရဲ့လိုင်းယူမှုတွေနဲ့တူပေါ့နော်ဒီအနာဂတ်ကပိုမိုကောင်းနေတဲ့ကျမတို့ရဲ့လူငယ်အနာဂတ်တွေမျိုးဆက်တွေအကောင့်ထဲပေါ်နိုင်တဲ့နေ့တွေပဲကျမအဲ့လိုတော့မြင်ချင်ပါတယ်
โอเคแกနှစ်တစ်အတွက်အထူးအစီအစဉ်လေးရတော့ဒီလောက်ပါပဲเนาะ2025ခုနှစ်မှာလူငယ်တွေအားလုံးခွန်အားအစ်စ်တွေနဲ့ကိုဖြစ်ချင်တဲ့အရာတွေကိုဖြစ်နိုင်ကြပါစီလို့ကျွန်မဆုတောင်းပေးလိုက်ပါတယ်နှစ်တစ်မှာအစီအစဉ်အစ်စ်တွေလူငယ်တွေအတွက်ထူးခြားကောင်းမွန်တဲ့အရာတွေနဲ့ပြန်လည်ဆုံတွေ့ကြပါဦးမယ်တောင်းကြည့်ကြပါဦးเนาะတော
်ကျန်စီရမြန်မှန်းထားတဲ့2025နှစ်စဉ်အထူးအစီအစဉ်မခင်လေးပြပြခဲ့တာပါအခုတော့VOA ရဲ့ဗိုလ်ဒူးညစီစဉ်နဲ့ဆုံးမသက်ခင်သတင်းချင်းချုပ်မိုင်းချင်းနိုင်ပြပြပေးပါဦးခင်ဗျာ
။ကဘာကြီးမှာငြိမ်းချမ်းရေးနဲ့တရားမျှတမှုရှိလာအောင်ဝိုင်းဝန်းဆူတောင်းကြဖို့ဒီကနေ့ကြောက်တဲ့ Christmas ခါသမယမှာပုတ်ရဟန်းမင်းကြီး Francis ကတိုက်တွန်းလိုက်ပါတယ်။ Vatican မှာရှိတဲ့ Saint Peter ဘုရားကျောင်းမှာပုတ်ရဟန်းမင်းကြီးဦးဆောင်တဲ့ Christmas နေ့ဆူတောင်းပွဲအခမ်းအနားကိုဒီကနေ့ခန့်ခန့်နာနာကျင်းပခဲ့တာပါ။ကဘာတဝန်းဖြစ်နေတဲ့စစ်ပွဲတွေမှာကလေးသင်ငယ်တွေအပါအဝင်လူတွေဘေးဒုက္ခခံစားနေရတဲ့အခြေအနေတွေကိုမမေ့ကြဖို့စစ်ပွဲတွေရပ်ကြဖို့လည်းပုတ်ရဟန်းမင်းကြီးကတိုက်တွန်းသွားပါတယ်။ Syria မှာအာနာရှင်ဘရှာအယ်အာဆာဆိုယာကိုဖြုတ်ချခဲ့တဲ့လက်နက်ကိုင်တော်လှန်ရေးအဖွဲ့အနေနဲ့တပွဲချင်းစီအလိုက်လက်နက်ကိုင်အဖွဲ့တွေကိုဖြတ်သိမ်းပြီးတော့စစ်တပ်တစ်ခုရဲ့အဖြစ်ပေါင်းစည်းဖို့ဒီကာကွယ်ရေးဝန်ကြီးဌာနအောက်မှာထားရှိဖို့သဘောတူကြတယ်လို့ဆီးရီးယားအာဏာပိုင်အဖွဲ့တစ်ကထုတ်ဖော်ပြောဆိုလိုက်ပါတယ်လက်နက်ကိုင်အဖွဲ့တွေအစည်းအဝေးကျင်းပခဲ့ပြီးသဘောတူညီချက်ရခဲ့တာဖြစ်ကြောင်းအာဏာပိုင်အဖွဲ့တစ်ခေါင်းဆောင်အာမစ်အယ်ရှာရာကစည်းဝေးအပြီးအင်္ဂါနေ့ထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမှာရှိတဲ့ကုတူပလောင်ရိုဟင်ဂျာဒုက္ခသည်စခန်းမှာမနေ့ဒီဇင်ဘာလ24ရက်နေ့မွန်းလွဲပိုင်းကမီးလောင်မှုဖြစ်ပွားခဲ့ရမှာအနည်းဆုံးလူနှစ်ဦးသေဆုံးခဲ့ကြောင်းဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကပြောပါတယ်။သေဆုံးသူတွေအထက်မှာကလေးတဦးလည်းပါဝင်ပါတယ်။မီးလောင်မှုကြောင့်ယာယီတဲပေါင်း600ကျော်နဲ့အခြားအဆောက်အုံတွေလည်းပျက်စီးဆုံးရှုံးခဲ့တယ်လို့ဆိုပါရယ်။နှစ်နာရီကြာကြိုးပမ်းငြိမ်းသက်ခဲ့တဲ့မီးလောင်မှုမှာလူပေါင်း 3,000 လောက်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြပါရယ်။ခီးတဲ့62ယောက်နဲ့ဝန်ထမ်း6ယောက်လိုက်ပါလာတဲ့ Emperor Company ထုတ်အဇာဘိုင်ဂျန်လေကြောင်းလိုင်းကပြေးဆွဲတဲ့ခီးတဲ့တင်လေရင်တစီကာဇစ်စတန်နိုင်ငံအကူတာမြို့နားမှာဒီကနေ့ပြတ်ကျခဲ့ရမှာတော့28ယောက်ထဲမှနေအသက်ရှင်လွတ်မြောက်လာတယ်လို့အာနာဘိုင်တွေကကြေညာထားပါတယ်ရှင်
။ကျေးဇူးပါမယင်ချင်းနိုင်အခုလိုသတင်းချင်းချုပ်ပြီးမှာတော့ VO ရဲ့ဒီညဗိုလ်ဒူးညအစီအစဉ်တွေဒီမှာပဲပြီးဆုံးသွားပါပြီ။ဒီညထုတ်လွှင့်မှုကမက်ခင်လေးပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ John Dryden နဲ့ Robert Bass တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကကျွန်တော်ဝင်းမင်းပါဖီယိုကိုအခုလိုနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဒီနေ့အကုန်ကိုဘေးပျော်ဝေးကွာပြီးလူဝါဆနာပြည့်ဝရွှေလန်းချမ်းမြေစွာ ဖြတ်သန်းနိုင်ကြပါစေ။ပျော်ရွှင်နားရတဲ့ Christmas ညဖြစ်ကြပါစေခင်ဗျ။
This program has